Welcome to the Voice of America in Burmese.
Mingla washi. VOA American အတန်ရဲ့2022ခုနှစ်ဇွန်လ10ရက်စာသားပဒိနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့နေ့ခင်းရေဒီယိုအစီအစဉ်တွေကိုရုပ်သံကပါဖြည့်ဆွတ်တင်ဆက်နေပါတယ်ဖလိုက်တိုမီတာ24 40 51တို့အပြင်ဖလိုက်လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း100နီးပါးရှိနေပြီလို့ကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းနဲ့အတူမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့
တောင်တန်းဒီမှာပေါ့နော်ကုံလုံးမှာပေါ့နော်ကျွန်တော်တို့ဖြစ်ပွဲမြို့ပြဖြစ်ပွဲပေါ့နော်အမျိုးမျိုးကျွန်တော်တို့ဖြစ်သွားနေပြီဆိုတော့ဒီကြီးရှာခါကျွန်တော်တို့ဒီဒီ
ဒါကတော့ဆယ်နှစ်ပြည့်လာပြီဖြစ်တဲ့ကချင်စစ်ပွဲတွေဆက်လက်ပြင်းထန်နေစေအကြောင်းပေါ့နော်ကချင်ဒုက္ခသည်များအရေးဆောင်ရွက်နေသူတဦးက BOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားတွေအတွက် COVID-19 ကာကွယ်ဆေးထိုးရမယ့်သက်တမ်းတိုးပေးလိုက်တဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်ရှင်အခုတော့ကြာသာပတင်းနေနေခင်သတင်းအစီအစဉ်ကိုကိုခင်မောင်စိုးမင်းနဲ့ဦးကျော်စံသာတို့ကတင်ပြမှာပ
ါမြန်မာနိုင်ငံမှာအနည်းဆုံးသတင်းသမား92ဦးဖမ်းဆီးခံခဲ့ရပြီးအခုအချိန်ထိဆက်လက်ထိမ့်သိမ်းခံရသူ56ဦးရှိနေသေးတယ်လို့ကုလသမဂ္ဂအတူရေးမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရက်ကမနေ့ကပြောဆိုလိုက်ပါတယ်ဆက်လက်ပြီးသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့လည်းသူကဝေဖန်ပြောဆိုလိုက်ပါတယ
် From Myanmar the UN country team says that today remains very concerned over continued efforts to undermine the freedom of expression and the freedom of the press
မြန်မာနိုင်ငံမှာပြည်ဝိုင်းလက်ပြည်နေစစ်အာဏာသိမ်းပြီးတဲ့ကသတင်းလွတ်လပ်ခွင့်ကိုစနစ်တကျတင်းကျပ်ကန့်သတ်ထားတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုတားမြစ်တာတွေဟာကုလသမဂ္ဂအတူရေးမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့မေလ12ရက်နေ့ကဆိုရင်သတင်းသမားတဦးကိုထောင်3နှစ်ချမှတ်ခဲ့ပြီးဂျွန်လ2ရက်နေ့ကလည်းသတင်းသမားနှစ်ဦးကိုထောင်တန်2နှစ်ချမှတ်ခဲ့ပါတယ်ကျွန်တော်တို့ရဲ့မြန်မာနိုင်ငံကမိတ်ဆွေတွေကသတင်းသမားတွေအပါအဝင်မတရားဖမ်းဆီးခံရသူအားလုံးကိုပြန်လွှတ်ပေးဖို့စစ်အာဏာသိမ်းဗိုလ်ချုပ်တွေကိုတောင်းဆိုခဲ့ကြပါတယ်လို့လည်းသူကပြောပါတယ်လွတ်လပ်စွာပြောဆိုခွင့်ဟာဒီမိုကရေစီရဲ့အုံမြင့်ဖြစ်တဲ့အတွက်ကာကွယ်ရမယ်လို့လည်းသူတို့ကအလေးနဲ့ထားတောင်းဆိုနေကြပါတယ်လို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာ။စကိုင်းတိုင်းမုံရွာခရိုင်ချောင်းဦးမြို့နယ်မှာဇွန်လ10ရက်နေ့ကထင်ရှားတဲ့ဒေသခံတပိတ်ကောင်းဆောင်မိုးသီးစွန်ခေါ်မန်းစာမြေမုံကိုစစ်ကောင်စီတပ်တွေပြစ်ခတ်ဖမ်းဆီးခဲ့ကြောင်းမိသားစုဝင်တွေကပြောပါတယ်။သူဟာမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူတာဝန်ခံမှုဆိုင်ရာမဟာမိတ်အဖွဲ့ MATA အဖွဲ့ဝင်တဦးလည်းဖြစ်တယ်လို့ EITI တဘာဝတန်ရာဇာတဆိုင်ရာပွင့်လင်းမြင်သာမှုပေါ်ဆောင်ရေးစကိုင်းတိုင်းလုပ်ငန်းစဉ်မှာတာဝန်ယူထားသူလည်းဖြစ်ပါတယ်အခုလိုစစ်ကောင်စီရဲ့အကြမ်းဖက်ပစ်ခတ်ဖမ်းဆီးမှုနဲ့ပတ်သက်လို့ MATA ရဲ့အင်ကာနေသတင်းထုတ်ပြန်ချက်မှာတော့သူတို့အဖွဲ့ဝင်ကိုမန်စာမြေမုံအပါအဝင်၃ဦးကိုစစ်ကောင်စီကပစ်ခတ်ဖမ်းဆီးခဲ့ကြောင်းဖော်ပြထားပါတယ်စစ်တပ်အနေနဲ့ဒီမိုကရေစီရေးအတွက်အကြမ်းမဖက်တဲ့နည်းနဲ့စန္ဒထုတ်ပေါ်နေသူတွေကိုအင်အားသုံးဖမ်းဆီးနေမှုတွေနေ့စဉ်မြင်တွေ့နေရတာဟာထိတ်လန့်ယွန်းရှာပွဲဖြစ်ပြီးနိုင်ငံပုံရိပ်ကိုထိခိုက်စေကြောင်း MATA ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီတော့အတွင်းဂျွန်လအစောပိုင်းမှာအာဏာပိုင်တွေဖမ်းဆီးခေါ်ဆောင်သွားတဲ့မှတ်တမ်းတင်ရုပ်ရှင်ဒါရိုက်တာမတ်အိမ်ကိုဘယ်နေရာမှာထိမ့်သိမ်းထားတယ်ဆိုတာမိသားစုဝင်တွေမသိရသေးတယ်လို့သူကဘာကြောင့်ရုပ်ပြည့်ရဲ့ဖမ်းဆီးခဲ့တာဆိုတာကိုလည်းမသိရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။မတ်အိတ်ဟာ2020ပြည်နှစ်တောင်ကိုရီးယားနိုင်ငံဘူဆန်မှာကျင်းပခဲ့တဲ့နိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခဲ့တဲ့ Money Has Four Legs ခြေလေးကြောင့်မှတ်တမ်းတင်ရုပ်ရှင်ထုတ်လုပ်သူနဲ့တွဲဖက်စာရေးဆရာတဦးလည်းဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတာလေးလကြာပြီဖြစ်ပေမဲ့ကန့်ကွက်ဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ရှိနေစေဖြစ်ပါတယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်နဲ့ရင်းမာပင်မြို့နယ်ကကြေးဝါတွေစုပေါင်းပြီးမနေ့ကအင်အား2000ဝန်းကျင်နဲ့စစ်အာဏာသိမ်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ကြပြားစရာခက်တီကြဆုံခြင်းတလားပြည့်အထိမ်းအမှတ်ဆန္ဒပြကြတာလို့ဦးဆောင်သူတဦးကပြောပါတယ်
။မိလာရှင်းရနေတုန်းကဖက်စီခံပြီးတော့ကိုယ့်ရဲ့နေမှာဒီစစ်တော်ကြီးမှာတည်ဆုံးသွားခဲ့တဲ့အကိုကြပြားစရာကိုခက်တီအပါဝဲဒီမှာနိုင်ငံလုံးမှာရှိတဲ့ဒီကြဆုံးသွားခဲ့တဲ့အာသာမီတွေအတွက်ကျွန်တော်တို့အနေအောင်အင်ဂျီတွေဝစီပြီးတော့ဝန်ထဲချင်းပိတ်မှတ်တယ်ကျွန်တော်တို့လုပ်ဆောင်နေပြီးရင်ကျွန်တော်တို့ပြေတော်တန်နေနဲ့ကျွတ်ကျော်ပြီးတော့ခြေတက်လမ်းလျှောက်ပြီးတော့ အစ်တင်းနဲ့ကြော်ဒီရောမှာကျွန်တော်ထိုင်တွေ့ကဏ္ဍတွေတက်ပြီးတော့နိုင်ငံရေးတရားတွေရဟောခြင်းကိုကျွန်တော်လုပ်ဆောင်ပါတယ်ခင်ဗျာ
။စကိုင်းတိုင်းအတွင်းကကလေးမြို့မှာပဲလုံခြုံရေးတင်းကျပ်ထားတဲ့ကြားကစစ်အာဏာသိမ်းကန့်ကွက်ဆန္ဒပြပွဲတွေမနေ့ကအထည်နေစဉ်ရှိနေပါတယ်။အလားတူမနေ့ကလည်းမန္တလေးမုံရွာတဝဲမော်လမြိုင်ဖားကန့်မေမြို့ကုတ်ခိုင်တာမခန့်စတဲ့မြို့တွေမှာလည်းစစ်အာဏာသိမ်းဆန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့အဖမ်းစည်းတွေများပြားလွန်းတဲ့အတွက်မနေ့ကအရင်ရက်တွေကလူပျောက်ကြားဆန္ဒပြပွဲတွေမလုပ်နိုင်ခဲ့ဘူးလို့သိရပါတယ်။လုံခြံတပ်ဖြတ်မှုတွေပောက်ကွဲမှုသတင်းတွေလည်းမနေ့ကထွက်ပေါ်လာခဲ့ပါတယ်။ရန်ကုန်မြို့စမ်းကြောင်းမြို့နယ်တန်တရာလန်းကခစ်ဆန်သူလက်ဖက်ရည်ဆိုင်မှာပောက်ကွဲမှုဖြစ်ပွားပြီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စမ်းကြောင်းဒေသခံတဦးကပြောပါတယ်။ဒါ့အပြင်မွန်ညညရေးပါတီ MUP ရဲ့ကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့မိဝေတီဖြိုးဟာထိုင်းနယ်ဆက်ဖျားသုံးသူမျိုးအနီးမှာကားမောင်းသွားခဲ့စဉ်လုံခြံတပ်ဖြတ်ခံခဲ့ရပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုတွေကြောင့်ကနေ့အထိတေဆုံးရသူ859ဦး၊ဖမ်းဆီးထိန်းသိမ်းခံရသူ4,804ဦးနဲ့ဖမ်းဝရမ်းထုတ်ခံရသူ1,963ဦးရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB ကဂျွန်လ၈ရက်နေ့နေ့စွဲနဲ့နောက်ဆုံးထုတ်ပြန်ထားတဲ့စာရင်းမှာပေါ်ပြထားပါတယ်ခမညာအကြမ်းဖက်မှုတိုက်ဖြတ်ရေးပုံမှန်တွေနဲ့တရားစွဲဆိုခံထားရတဲ့ရခိုင်လက်နက်ကိုင် AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီနဲ့ညီမအပါအဝင်10ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရိုင်တရားရုံးကမနေ့ကတရားစီလွတ်ပေးလိုက်ပါတယ်သူတို့ကိုလွတ်ပေးတာဟာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြအစဉ်ပြေနေတယ်လို့ရခိုင်ပြည်နယ်တည်ငြိမ်အေဂျင့်နေတာကြောင့်လွတ်ပေးရတာဖြစ်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေဦးအောင်ကျော်စိန်ကပြောပါတယ
်။ဒါကတော့သတင်းအစီအစဉ်ပထမပိုင်းကိုကိုခင်မောင်စိုးမင်းကတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းကြာတာပရိသတ်နေနဲ့ခင်အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နှาศင်ကြည့်ရှုနိုင်ကြပါရရှင်။အခုတော့ American သမ္မတ Joe Biden ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်ဥရောပသမ္မတကိုရောက်ရှိသွားပြီဆိုတဲ့သတင်းနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စန္ဒာကတင်ဆက်မှာပါရှင်
။ American သမ္မတ Joe Biden ဟာသမ္မတဖြစ်လာပြီးတဲ့နောက်သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ဥရောပတိုက်ကိုဗိုလ်ထုနေရရောက်ရှိသွားပါပြီ။ရုရှားသမ္မတဗလာဒီမာပူတင်နဲ့ဂျနီဗာမှာနောက်ပတ်တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်အမေရိကန်ရဲ့အနောက်မဟာမိတ်နိုင်ငံခေါင်းဆောင်တွေနဲ့အရင်တွေ့ဆုံမှာဖြစ်ပါတယ်။ပထမခရီးတစ်ထောက်အဖြစ်ဗြိတိန်ရဲ့မဲလ်ဒန်ဟောတော်ဝင်လေတာစခန်းမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ခရီးစဉ်နောက်ပိုင်းတွေ့ဆုံမှုရှိတဲ့ရုရှားသမ္မတပူတင်နဲ့ပတ်သက်လို့လဲရုရှားအစိုးရကအန်ဒီယာရှိရဲ့လူရက်တွေကိုလုဆောင်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကဒါကိုပြတ်သားပြီးအတိတ်ပဲရှိရနေနဲ့တုံ့ပြန်သွားမှာဖြစ်တယ်လို့ပြောပါတယ်။သူခီးစဉ်ရဲ့အဓိကရည်ရွယ်ချက်ဟာမဟာမိတ်တွေနဲ့ဆက်ဆံရေးခိုင်မြဲစေဖို့ဖြစ်ပြီးတစ်ကမ္ဘာလုံးဆိုင်ရာကိုဗစ်ဗိုင်းရပ်စ်တိုက်ဖျက်ရေးကာကွယ်ဆေးထိုးနှံဖို့မဟာဗျူဟာသစ်တရက်ကိုကျင်းပဖို့ရှိတယ်လို့လည်းပြောကြားသွားပါတယ်ခင်ဗျာ။အာဖရိကတိုက်ဒါဖော့ဒေတာမှာဆေးရဇဝမှုတွေအတွက်အလို့ရှိနေသူ၄ဦးကိုလွှဲပြောင်းပေးဖို့ The Hague နိုစီနိုင်ငံတကာရာဇဝမှုဆိုင်ရာတရားရုံး ICC ရဲ့အကျိုးဆောင်ရှိနေကဆူဒန်အစိုးရကိုတောင်းဆိုလိုက်ပါတယ်ဆူဒန်ဟာအခုခါကင်းလွတ်ခွင့်ပေးထားမှုကိုဆန့်ကျင်ပြီးတရားမျှတမှုနဲ့တရားဥပဒေစိုးမိုးရေးနိုင်ငံတကာအသိုင်းအဝိုင်းရဲ့အမြဲတမ်းအဖွဲ့ဝင်ဖြစ်နေပါပြီဆူဒန်အစိုးရကဖမ်းဆီးထားတဲ့တန်တရားရှိသူတွေကို ICC ထံဖွဲ့ပေးဖို့ဥပဒေရေးရာအတားအဆီးတစ်စုံတစ်ရာမရှိတော့ဘူးလို့ ICC အကျိုးဆောင်ဖတ်တူဘင်ဆူဒါကကုလသမဂ္ဂလူမျိုးရေးကောင်စီမှကြေညာသွားတာဖြစ်ပါတယ်အခုလောလောဆယ်မှာဒါဖော့ဆီယာဇွန်မှုတန်တရားရှိသူတွေအနက်သူတို့ဘောနဲ့သူလက်နက်ချအဖမ်းခံခဲ့သူအလီကူရှာပ်တူရီကူသာ ICC လက်ထက်ဆွဲပြောင်းပေးထားတာရှိပါသေးတယ်။တင်းတင်းချီချနှင်းခဲ့တဲ့ဒါဖော့တဘုန်နဲ့ဆူဒန်အစိုးရတို့အကြဖြစ်ပွားခဲ့တဲ့ပဋိပက္ခကြောင့်လူပေါင်း3000ကျော်သေဆုံးခဲ့ရပြီးနှစ်သန်းကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အတွက်ဒီနေ့အထိအဆုံးမသတ်နိုင်သေးတဲ့လူမှုဒုက္ခတွေလည်းရှိနေဆဲဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမြေမြုပ်မိုင်းရှင်းလင်းရေးလုပ်နေတဲ့နိုင်ငံတကာပရဟိတအဖွဲ့တစ်ခုရဲ့စနသမားတွေဝင်ရောက်ပြစ်ခတ်တဲ့အတွက်အ ਨੇ စုံလူ၁၀ဦးသေဆုံးပြီးနောက်ထပ်တဒါဇင်ကျော်ဒဏ်ရာရရှိသွားပါတယ်။ဗြိတိန်အခြေစိုက် Hello Trust ရုံးခန်းကိုညာတွင်ဝင်ရောက်ပြစ်ခတ်မှုဟာအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တာလီဘန်တို့တိုက်ပွဲပြင်းထန်နေတဲ့အာဖဂန်မြောက်ပိုင်းဘင်္ဂလန်ဒေသမှာဖြစ်ပေါ်ခဲ့တာပါ။သေဆုံးသူတွေဟာအာဖဂန်နိုင်ငံသားမိုင်းရှင်ရေးအဖွဲ့ဝင်တွေဖြစ်ကြပြီး တနသမားတွေကသူတို့ကိုအခန်းတစ်ခုတည်းစုယုံခိုင်းပြီးပြစ်သားတော့တာဖြစ်နိုင်တယ်လို့ဒေသခံရဲရဲရှိသူကပြောပါတယ်။တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းဆန်ပြီးအခင်းဖြစ်ပေါ်တဲ့နေရာဟာသူတို့တာလီဘန်တွေထိန်းချုပ်ထားတဲ့လက်အောက်မှာမရှိဘူးလို့လည်းဆိုပါတယ်။ဒီတိုက်ခိုက်မှုကိုဟယ်လိုအဖွဲ့ကဆုတ်ချလိုက်ပြီးသူတို့အဖွဲ့ဝင်တရားကျော်ဟာ ုံစမ်းဖော်ထုတ်သွားမယ်လို့ဆိုထားပါတယ်။အဖဂန်ရောက်အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေအပိသက်ဆုတ်ခေါ်ဖို့ပြင်ဆင်နေပြီးမကြာသေးမီကရက်သက်တပ်တွေအတွင်းမှာတော့အဖဂန်အစိုးရနဲ့တာလီဘန်တပ်ဖွဲ့ဝင်တွေရဲ့တိုက်ပွဲကြောင့်နှစ်ဖက်အကြမ်းဆုံးရာနဲ့ချီရှိခဲ့ပါတယ်ခင်ဗျာ။ကမ္ဘာပေါ်မှာအကြီးမားဆုံးဖောင်ဒေးရှင်းအဖွဲ့အစည်းတစ်ခုဖြစ်တဲ့ Mastercard Foundation ကအာဖရိကတိုက်ကလူပေါင်း350ကျော်အတွက် COVID ကာကွယ်ဆေးရရှိအောင်အမေရိကန်ဒေါ်လာ 1.3 ဘီလီယံသုံးစွဲမယ်လို့အင်္ဂါနေ့ကကြေညာလိုက်ပါတယ်။ဒါဟာ COVID တတိယဆိုင်ဖြစ်လာမဲ့အရေးစိုးရိမ်နေရတဲ့အချိန်အခုထိကာကွယ်ဆေးထိုးတန်ရေးကိစ္စမှာနှေးကွေးနောက်ကျကျနေတဲ့အာဖရိကတိုက်အတွက်ဂနုလှုပ်ဆောင်ချက်တစ်ခုလည်းဖြစ်ပါတယ်။အာဖရိကဟာဗိုင်းရပ်စ်ကူးစက်မှုမြင့်မားပြီးထိုးစေးရရှိမှုပြက်လက်လူဖြစ်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားခဲ့ပြီးနောက်တစ်နေ့မှာပဲအခုအစီအစဉ်ကိုကနေဒါနိုင်ငံတိုရန်တိုမြို့အခြေစိုက် Mastercard Foundation ကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။တကြိမ်သာထိုးနှံဖို့လိုအပ်တဲ့ Johnson & Johnson ထိုးစေးအလုံးရေသက်100ကိုညှိနှိုင်းထားတဲ့စော်စင်းနဲ့ဝယ်ယူမှာဖြစ်ပြီးအာဖရိကသမဂ္ဂအဖွဲ့ဝင်နိုင်ငံ50အတွက်ဇူလိုင်လကနေပြီးစက်တင်ဘာလအထိဖြန့်စီသွားမှာဖြစ်တဲ့အပြင်နောက်နှစ်အထိထိုးစေးသန်း180ကိုလည်းဆက်လက်ပြန့်ဖြူးသွားမှာဖြစ်တယ်လို့ဆိုထားပါတယ်။အာဖရိကတိုက်မှာလူဦးရေစုစုပေါင်း 1.3 ဘီလီယံရှိတဲ့အနက် 30% သန်းလူဟာကိုဗစ်ကာကွယ်ဆေးထိုးနှံပြီးဖြစ်ပေမဲ့ဒီအထက်မှာ9သန်းကပဲ0.2ကျင်းထိုးနှံပြီးဖြစ်တယ်လို့ WHO အာဖရိကဒေသဆိုင်ရာယူကဆိုထားပါတယ်ခင်ဗျာ။ဥရောပသမဂ္ဂနိုင်ငံသားတွေအတွက်အဖွဲ့ဝင်နိုင်ငံတွေအကြားမှာကွာရန်တင်းဝင်စရာကိုဗစ်ဆန္ဒစစ်ဆေးရမလို့ပဲလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနိုင်မှုအတွက် COVID-19 Digital Certificate ဆိုတဲ့ထောက်ခံစာကို Smartphone Application တစ်ခုအဖြစ်ဖန်တီးဖို့ဥရောပပါလီမန်ကဗိုလ်ထုနဲ့မှအစည်းအမတ်ပြုပေးလိုက်ပါတယ်။ဒီလို Digital ထောက်ခံစာပြသနိုင်သူတွေအပေါ်သက်ဆိုင်ရာနိုင်ငံတွေကထပ်မံစည်းကမ်းချက်တစုံတရာမလုပ်ရတော့ဘူးလို့လည်းဥရောပပါလီမန်အမတ်တွေကဆုံးဖြတ်ခဲ့ကြပါတယ်။ဒီအစည်းအဝေးကိုဇူလိုင်10ရက်နေ့မှစတင်မှာဖြစ်ပြီးဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးဒီထောက်ခံစာကိုအစည်းအမတ်ပြုရမှာဖြစ်ပါတယ်။ Belgium, Croatia, Czech Republic နိုင်ငံ Denmark, Germany, Poland အပါအဝင်တချို့နိုင်ငံတွေကတော့ Disney ကိုစတင်ကျင်းပနေပြီဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံသားကတင်ဆက်ခဲ့တာပါရှင်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့မကြခင်မှာတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းခန်းတွေကိုနားဆင်ရမှာပါ။မကြခင်မှာလဲ American ပြည်ထောင်စု California ပြည်နယ် San Francisco မှာဇွန်လ4ရက်နေ့ကနေ20ရက်နေ့အထိမြမနွေဦးရန်ပုံငွေရုပ်ရှင်ပွဲတော်ပြသနေတဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့10နှစ်ပြည့်ကချင်စစ်ပွဲဆက်လက်ပြီးတော့ပြင်းထန်နေစေဆိုတဲ့အခြေအနေအကြောင်းကိုတင်ပြမှာပါကချင်ပြည်နယ်ထဲမှာဆယ်စုနှစ်တခုလောက်တိုက်ပွဲတွေဟာမပြီးပြတ်နိုင်တဲ့အပေါ်ကချင်အရက်ဖက်အဖွဲ့တွေကတစ်တင်ရှုံချလိုက်ပြီးလူခွင့်ရေးချိုးဖောက်နေတဲ့စစ်တပ်ကိုနိုင်ငံတကာကဝိုင်းဝန်းအရေးယူပေးဖို့လဲတောင်းဆိုလိုက်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကချင်ပြည်နယ်မှာတိုက်ပွဲတွေပိုပြီးပြင်းထန်လာသလိုပြည်နယ်တချို့မှာလည်းတိုက်ပွဲတွေကျယ်ပြန့်လာတာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်စုံကိုတော့ရဲမွန်ကပြောပြမှာပါရှင
်မြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့ရဲ့တကြောပြန်တိုက်ပွဲတွေကြံနေဖြစ်ပေါ်ခဲ့တဲ့ဆယ်နှစ်ပြည့်တဲ့အချိန်ဒေသအများစုမှာလည်းလက်နက်ကိုင်တိုက်ပွဲတွေပိုပြီးပြင်းထန်လာနေပါတယ်စစ်တပ်ကဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းလိုက်ပြီးစမ်းကျင်ဆန္ဒပြသူတွေကိုနှိမ်နှင်းတာမှာအရက်တန်းတိုက်ဆုံမှုတွေရှိလာတာထောင်ထဲချီပြီးဖမ်းဆီးခံရတာတွေကိုကချင်အရက်ဖက်အဖွဲ့အစည်းတွေကပြစ်တင်ရှုတ်ချလိုက်တာပါကချင်ကတကြောပြန်တိုက်ပွဲတွေဆယ်နှစ်တည်းပြည့်တဲ့နေ့မှာတော့အခြေအနေတွေဟာအရင်ကထက်ပိုပြီးဆိုးရွားနေကြောင်း World Kitchen Congress ရဲ့ပြောရေးဆိုခွင့်ရှိသူဒေါ်မွန်နီလီကပြောပါတယ်
။အခုချိန်နှစ်ချီသွားတဲ့အချိန်မှာပိုဆိုးရွားလာတာကမြန်မာအနှံ့မှာတက်ကွေးတွေကပိုပြီးပြင်းထန်လာတယ်။ဒီလူတွေရဲ့ OAC ချိန်ကိုတောင်ပေါ်ဆောင်ဆောင်မှုမလုပ်တဲ့အပြင်စ က်စီးတာတွေ၊လူရက်တာတွေ၊ရေရင်နဲ့ပုံရှိတာတွေဒါတွေကတည်ယဝန်တော့ခုရှိတယ်လို့လို့လာတဲ့ဟာကိုအရင်ကတည်းကပုံပြီးတော့ဆိုးရတယ်လို့မြင်နေရတယ်ပေါ့
စစ်တပ်ကအာဏာသိမ်းယူပြီးနောက်ပိုင်းဆန္ဒပြတဲ့သူတွေကိုနှိမ်နှင်းရမှာအရက်သား800ကျော်တိတ်ဆုံးခဲ့ပြီးထောင်ထဲချပြီးတော့လည်းဖမ်းဆီးခံနေရပါတယ်။ဒါတွေကိုနိုင်ငံတကာကရှုတ်ချနေုံမလို့ပဲတရားဝင်အစိုးရအနေနဲ့မရက်တည်နိုင်အောင်ကမ္ဘာကောင်ဆောင်တွေ၊ကုလကိုယ်စားလှယ်တွေ၊အာဆီယံကောင်ဆောင်တွေကပို့ပြီးဖိအားပေးလှုံ့ဆော်တင်ကြောင်းဝေါ်ကချင်ကွန်ဂရက်ရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါ။
တောင်တန်းဒီမှာပေါ့နော်ကိုုံလုံးမှာပေါ့နော်ကျမတို့ဖြစ်ပွဲမြို့ပြဖြစ်ပွဲပေါ့နော်အမျိုးမျိုးကျမတို့ဖြစ်သွားနေပြီဆိုတော့ဒီကိစ္စဟာကျမတို့ဒီဒီပြဿနာဆိုရင်ကမြင့်မြင့်ရှိခါလို့မရတော့ပါဘူးဆိုတော့ဒီနိုင်ငံတကာမှာရှိနေတဲ့ဆက်ရှိတွေရှင်းရတယ်ပေါ့နော်အာရှန်မှာရှိနေတဲ့အတူရတွေဟာဆိုရင်ကျမတို့ရဲ့မြန်မာနိုင်ငံရဲ့အရေးကိုပေါ့နော်ဒီတိုင်းဆိုရင်မိပါတဲ့ဟာမျိုးမဟုတ်တော့ပဲပေါ့နော်လက်တွေ့ကြတဲ့ပေါ်ဝင်ရှင်းရှင်းတင်နေဆိုတော့ကျမတို့တောင်းချင်ချင်ပါတယ်
အရက်သားတွေရှိတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလေကြောင်းအပါအဝင်အစဉ်အကျဉ်းနဲ့တိုက်ခိုက်တာတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာချွတ်ပြေးနေရတဲ့သူတွေဟာသသိန်းကျော်ရှိပြီးသူတို့အတွက်စားနပ်ရိက္ခာနဲ့အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုတွေလိုအပ်ကြောင်းကုလသမဂ္ဂကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။မြန်မာပြည်ရဲ့လက်ရှိအခြေအနေဟာပြည်တွင်းရေးကိစ္စမဟုတ်တော့တဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းကပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းအိန္ဒိယအခြေစိုက်ကချင်တမျိုးသားလုံးဆိုင်ရာလူငယ်များတမကAll Kachin Youth Union ဘဟုကော်မတီကဒေါ်အဲလီဇဘက်ကပြောပါတယ
်။ဘဝတကာရဲ့ပါဝင်ပတ်သက်မှုကတော့ရှစ်အာဏာရှင်ကိုတက်ဆိုးရှည်တဲ့ဆက်ကိုပို့ပြီးတော့အားတာမလားကျမတို့မြင်ရတယ်။ဒါကြောင့်မို့ဘဝတကာရဲ့အခန်းကဏ္ဍကအရေးကြီးလေးဆိုတဲ့ဆောင်ကကမ္ဘာလုံးဆိုင်ရာဒီလက်နက်ကောင်းတွေဒီကိစ္စတွေကိုစိတ်တင်ပေးဖို့ပေါ့နော်။ဒါကအရေးကြီးတယ်။ဘာလို့ဆိုတော့အခုဒီရှစ်ကောင်စီကဒီဝန်လက်နက်တွေဝေယူလို့ရတဲ့အတွက်ကြောင့်မို့ဒီလက်နက်တွေကဒီလိုပြန်ပြီးတော့တောက်ချက်နေတယ်ဒီလိုမျိုးတော့အပေါ်ဝင်မင်းတို့အားလုံးချမ်းမြေတဲ့ဒီရှစ်အာနာရှင်ကောင်းဆောင်တွေပေါ့အမိသေးတဲ့လူတွေပေါင်းပေါက်တတ်တဲ့လူတွေအားလုံးကိုအရင်းကြီးဆောင်ရွက်ဖို့ငံငါကြောင်ရဲ့တောင်းကြီးတောင်းခံမှုကိုကြားတာတဲ့အရင်နဲ့ဒါတွေကိုလုံးဆောင်ပေးဖို့အတွက်ကျွန်တော်တို့အနေနဲ့တောင်းဆိုချင်တယ်
ချင်းပြည်နယ်တဲ့ကမင်းသက်ထန်းတလန်ဟာခါကြားပြည်နယ်တဲ့မှာတော့ဒီမော့ဆိုလွိုက်ကော်နဲ့ရှမ်းပြည်နယ်တောင်ပိုင်းကမိုးပြဲမျိုးနယ်တွေမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေနေတိုင်းနေပါရှိနေပါတယ်မြန်မာအရေးချောင်းဝင်ဆောင်ရွက်ပေးနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကတော့မြန်မာနိုင်ငံမှာတိုးတက်မှုတွေနှေးကွေးနေတဲ့အသက်စိတ်ကြက်ရတယ်လို့ဇွန်လ9ရက်နေ့ကတရုတ်နိုင်ငံချုပ်ချင်းမြို့မှာကျင်းပတဲ့အာဆီယံတရုတ်နိုင်ငံသားရေးဝန်ကြီးများအဆင့်စီဝေးပွဲအတွင်ပြောကြားခဲ့တယ်လို့နိုင်ငံတကာကလည်းမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့လှုပ်ဆောင်ချက်အပေါ်စောင့်ကြည့်နေတာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အင်ဒိုပစိဖိတ်မူဝါဒဆိုင်ရာညှိနှိုင်းရေးမှူးကတ်ကမ်ဘယ်ကတော့မြန်မာနိုင်ငံရဲ့အခြေအနေဟာဆက်ပြီးတော့ဆိုးရွားလာနေတယ်လို့ရိုက်တာသတင်းဌာနကိုအင်္ဂါနေ့ကပြောခဲ့ပါတယ်ခင်ဗျာ
။ရဲမော်မရှင်အခုတော့ထိုင်းနိုင်ငံရောက်နိုင်ငံသားသားဒီအလုတ်သမားတွေအတွက်ကိုဗစ်စစ်ဆေးမှုကာလ3လတက်တန်းတိုးမဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါ
။ထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုကနေ့စဉ်ထောင်ချီတိုးနေပြီးလူစုလူဝေးနဲ့သွာလာလှုပ်ရှားမှုတွေမလုပ်ရတာကြောင့်အလုတ်သမားတွေကိုအလုတ်လုပ်ခွင့်လက်မှတ်လုပ်ပေးမဲ့လုပ်ငန်းစဉ်နဲ့ကျန်းမာရေးအရကိုဗစ်စစ်ဆေးပေးမှုတွေလည်းကြန့်ကြာနေပါတယ်။ဒါကြောင့်ကိုဗစ်ရောဂါစစ်ဆေးမှုလုပ်ငန်းတွေဆက်လုပ်နိုင်ဖို့အတွက်ထိုင်းအစိုးရက3လတက်တန်းတိုးပေးလိုက်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပြပါတယ်
။ဟောပေါ့ဆွေးနွေးနေအဖွဲ့ကနေပြီးတော့ဒီအတီးပြုလိုက်တာပေါ့ဒါမနေ့ကအတီးပြုရဲဆိုတာဒီအရင်တော့ပထမထုတ်ပြန်ထားတဲ့ဒီဂျွန်လ16ရက်နေ့ဟိုကနာတဲ့စီရင်တွင်တဲ့ဟာတွေနောက်ပြီးတော့ဒီအပုံတင်ဖို့အတွက်အချက်လက်စီစစ်တဲ့ဟာတွေအဲ့ဒီဟာတွေဒီကျမရင်းနဲ့ပတ်သက်ပြီးစစ်ဆေးတာနဲ့ဒီကိုဗစ်ဟိုပါပေါ့နော်ဟိုစစ်ဆေးမှုလောက်ရမယ်ဆိုတာဒီတက်လိုင်းစစ်ဆောင်းနေတက်မှတ်တာကအဲ့ဒီဟာကိုကျွန်တော်တို့ကိုလာပိုင်း7မိနစ်လေးကိုရွှေ့ပေးလိုက်တဲ့သဘောပဲဒီကိုဗစ်တို့ဘာလို့မဖြစ်ဘူးဆိုလို့ရှိရင်အာဘာလဲကျွန်တော်တို့ကျွန်တော်တို့ဘာမှမလုပ်ထုံးပေးဖို့ကြာဆိုတဲ့သဘောအဲ့ဒါမျိုးလုပ်ထားတာဆိုတော့ဒီဟာကနောက်ဆုတ်ပေးလိုက်တဲ့သဘောပဲဟိုကကိုယ်ရေးအချက်လက်စီစစ်တာကိုဘိုင်ယိုမက်ထရစ်လို့ခေါ်တဲ့ကျွန်တော်တို့ဒီမျိုးလုံးစက်ဆံဖတ်တာတော့ဒါတွေလုပ်တဲ့ဟာတွေကိုကြာတော့သူကဒီတက်မှတ်ထားတဲ့ဟာကဒက်လိုင်းကစစ်ထောင်းရင်းမှာအပြီးလောက်အောင်လို့ပြောထားပြီးသားနော်ဒါပေမဲ့အဲ့ဒါကိုလည်းသူကလည်းဒီကြားထဲမှာပဲစစ်ထောင်းရင်းနဲ့ဒီစက်တင်ဘာ7ရက်ကြားထဲမှာပဲလုပ်လို့ရတယ်ဆိုတဲ့သဘောမျိုးဖြစ်သွားတာပေါ့
လက်ရှိမှာကိုဗစ်ဒုတိယလိုင်းကစပြီးနိုင်ငံသားသားလူသမားတွေကိုနေအိမ်ကျော်ခရီးသွားလာခွင့်အပါအဝင်လူစုလူဝေးနဲ့သွားလာလှုပ်ရှားလာရေးအားလုံး ကိုဗစ်ဥပဒေအရကန့်သတ်မှုတွေလှုပ်ထားတာပါဒီလိုအခြေအနေတွေကြောင့်အလုတ္တမလက်မှတ်တွေတက်တန်းတိုးတဲ့အလုပ်တွေအလုတ္တမလက်မှတ်တွေအစ်စ်လှုပ်တာတွေကျန်းမာရေးစီစစ်တာတွေတိတ်မလှုပ်နိုင်ကြပဲစည်ရင်ပေးသွင်းထားတဲ့6သိန်းကျော်တဲ့က9000ကျော်လောက်တာလှုပ်ပေးနိုင်ခဲ့တာပါဒီလိုအခြေအနေတွေကြောင့်
တက်တန်းသုံးလထပ်ပြီးတိုးပေးတာလို့ယူဆရကြောင်းရှေ့တန်းလို့သမားခွင့်ရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်ဆန်းနေရတဲ့စက်ပြက်လိုင်းတွေကိုယ်နဲ့ပြီးရောပါဘယ်လိုပြုတ်ချက်ချက်ကြောင့်နေရာတွေမှာဖြစ်ပေါ်လာခဲ့တာဒါကြောင့်မလို့ဟိုပြောကားကြီးပြန်လာတယ်နေ့ကချက်ကြောင့်လို့ဓမ္မကြီးငွေငွေသားလို့ဓမ္မကြီးရယ်ဆက်ရက်ဆက်တန်းတက်တန်းတို့ပြုတ်ပြုတ်လို့ရှိသေးတယ်အချိ
ထိုင်နိုင်ငံမှာတရားဝင်ရောတရားမဝင်ရောမြန်မာလူသမားတုံးသက်ထက်မနေရှိနေပြီးနေ့စဉ်လဲခိုးဝင်လာနေသူတွေကရာဂနန်းနဲ့ရှိနေပါတယ်။ကိုဗစ်ဒုတိယလိုင်းအစပိုင်းမှာတော့သမောစခွန်ပြည်နယ်ပင်လယ်စာလုပ်ငန်းဝင်ကမြန်မာလူသမားအများအပြားကူးစက်မှုတွေဖြစ်ပြီး တရားမဝင်အထောက်ထားမဲ့တွေများတဲ့အတွက်ထိုင်းဆိုရကအထူးစီစဉ်နဲ့ပန်းရောင်ကတ်လုပ်ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်အသစ်တီထပ်လုပ်ပေးခဲ့ပါတယ်။ဒါအပြင်နိုင်ငံကူးလက်မှတ်အထောက်ထားလက်မှတ်တွေတက်တန်းကုန်နေတဲ့သူတွေကိုလည်းတက်တန်းတိုးပေးတာတွေလုပ်ပေးခဲ့ပါတယ်။အဲ့ဒီထဲမှာနိုင်ငံသားကလုပ်သမားလူဦးရေ 6,000 ကျော်အတွက်ကျန်းမာရေးစစ်စစ်တာကိုဗစ်စစ်ဆေးတာအပါအဝင်အလုပ်လုပ်ခွင့်လက်မှတ်လုပ်ဖို့အတွက်စည်ရင်းပေးသွင်းထားကြပေမဲ့
စက်တင်ဘာလအထိ3လတက်တန်းထပ်ပြီးတိုးပေးခဲ့တာဖြစ်ပါတယ်ရှင်။ဗီအိုအေမြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။မြန်မာနိုင်ငံမှာဆက်အာနာသိန်းကာလအတွင်းသတင်းမီဒီယာတွေကိုနှိပ်ကွပ်မှုတွေကြားသတင်းတောက်တွေလည်းဖန်ဆီးခံရထောင်ဒဏ်ချခံရတာတွေကြောင့်သတင်းတောက်တွေတော်တော်များများတင်းရှောင်နေကြရပါတယ်။မြန်မာနိုင်ငံကထင်ရှားတဲ့သတင်းတောက်တအုပ်ဖြစ်သူမရက်ဂျော်တူလေအခုဆိုရင်စပိန်နိုင်ငံကိုရောက တင်ဆက်မှာပါရှင
်။ဥရောပစီဥတီပြန်တဲ့နဲ့လင်းမြန်မော်ရောက်တော့မှာပဲကိုမရက်ကျော်သူတယောက်စိတ်တုံးချနိုင်တာပါ။ဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့နေ့ကစကြည့်မယ်ဆိုရင်သူဒါပထမအဦးဆုံးအချိန်လုံခြုံမှုကိုခံစားရတာပဲဖြစ်ပါလေ။အာရာသိန်းစန့်ကျင်ဆန္ဒပြပွဲသတင်းတွေစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်အကင်တွေပုံတွေသတင်းတင်ပြခဲ့တာနဲ့သူ့ကို905ကာချီနဲ့ဖမ်းဝရမ်းထုတ်ထားတာဖြစ်ပါတယ်။သူကအာရာသိန်းစစ်ကောင်စီကိုဝေဖန်တဲ့ပြောဆိုရေးသားမှုတွေလည်းအွန်လိုင်းမှာကြည်ကြည်လောင်လောင်လှုပ်ဆောင်နေသူဖြစ်ပါတယ်
။ So on March 11 those soldiers came to my street and then started someone but you know luckily I was not there.
မတ်လ7ရက်နေ့မှာကျွန်တော်လမ်းထဲကိုစစ်သားတွေလာရှာတယ်။ကံကောင်းရင်တော့ကျွန်တော်ကအိမ်မှာမရှိဘူး။အဲ့မှာအိမ်သားမှန်တီးတဲ့ကျွန်တော်တငယ်ချင်းကဓာတ်ပုံကြီးရိုက်ပြီးတော့ပို့လာတာ။သူတို့မင်းကိုရှာနေပြီးမင်းရန်ကုန်ကနေပြီးတော့သွားတင်ပြီးတဲ့
။အာနာရှင်စန်းကျင်သူတွေကိုဖမ်းဆီးနှိပ်စက်မှုတွေကလည်းဓာတ်ပုံတွေဗီဒီယိုတွေနဲ့တကွတွေ့မြင်နေရတာမလို့ဒီပုံရိပ်တွေကအားလုံးကိုခြောက်လန့်နေပါတယ်
။ Like this picture even you know it's stuck in my head still right now.
ဒီပုံရိပ်ကိုကျွန်တော်ခေါင်းထဲမှာဆွဲနေတာအခုထိပဲအတင်းပစက်ထဲကိုယူနေပုံနဲ့လောင်းချပါရဲဆိုမှရှာရောမျက်လုံးရောထွက်ကြနေပြီပေါ့အဲ့တညထဲမှာလောက်တာအဲ့ပုံကြီးကြည့်ပြီးတော့တခုတော့လုံးဖရမယ်အဖမ်းခံလို့ကိုမဖြစ်ဘူးလို့တွေးမိပါတယ
်အခုသူကစပိန်နိုင်ငံမက်ဒရစ်မြို့တော်မှာရောက်ရှိနေပြီးတော့အဲ့မှာခေါလုံဝင်းလျှောက်ထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာကလွန်ခဲ့တဲ့လေးလဖေဖော်ဝါရီလတရက်နေ့စစ်အာဏာသိမ်းတဲ့အချိန်ကစလို့အာဏာရှင်ဆန့်ကျင်မှုတွေစစ်ကောင်စီတပ်တွေအကြမ်းဖက်ဖြိုခွဲမှုတွေအခုဆိုရင်လူလူဘက်ကလက်နဲ့ဆွဲကင်တံပြန်တိုက်ခိုက်မှုတွေနဲ့နိုင်ငံကကစင်ကလေးအဖြစ်နေပါတယ်။လူပေါင်း800ကျော်လည်းဖမ်းခံထားရသလိုသတင်းဌာနတွေသတင်းတောက်တွေလည်းရှောင်ပုံးနေရတဲ့အခြေအနေရောက်နေပါတယ်။ဒီအခြေအနေကိုစောင့်ကြည့်နေတဲ့ Reporting ASEAN အဖွဲ့ရဲ့လေ့လာချက်အရဆိုရင်ဇွန်လ3ရက်နေ့ထိသတင်းတောက်89ဦးဖမ်းဆီးခံရရပြီဖြစ်ပြီးလက်ရှိ52ဦးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။Frontier မြန်မာသတင်းဌာနက American သတင်းတောင် Danny Fenster ဆိုရင်သူ့နိုင်ငံပြန်မဲဆင်ဆင်ရန်ကုန်လေစိတ်မှာမေလ24ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူဘယ်မှာရောက်နေလဲဆိုတာလည်းမသိရဘဲနဲ့အခုချိန်အထိဆိုရင်သတင်းတောင်3ကိုသတင်းမှဖြန့်ဝေမှုပါဝင်ပြည်တံတွေနဲ့ထောက်နဲ့အတီးတီးချမှတ်ပေးပါပြီ။ Democracy ရေးစံပြန်ဆန္ဒပြသူတွေကိုစစ်ကောင်စီကနှိပ်ကွပ်မှုတွေအကြမ်းဖက်လှုပ်ဆောင်နေကြတာကအခုထိဆန္ဒပြမှုတွေလည်းရှိနေသေးပါ။
We're just like waiting for the door knocking, actually.
ဒီကားခောက်တန်ကိုအမြင်နားဆွင့်နေရတယ်တရားကလာတဲ့ဆိုရင်သူတို့ရှူဖက်တဲ့တန်ကြားရင်ပဲငါတို့လာခေါ်နေပြီလို့ကိုထင်နေမိတာအဲ့လိုဖြစ်နေတာကလည်းကျွန်တော်တယောက်ထဲမှမဟုတ်ပါဘူးမြန်မာပြည်ကလူတွေအားလုံးအဲ့လိုမျိုးခံစားနေရတာပါမိုးရွာလို့မိုးချင်းရင်တော့မှကြောက်နေရတာတခါတလေမိုးရွာတဲ့အတန်ကလည်းတနတ်တန်နဲ့တွေ့ရလေ
ဒီလိုနဲ့ပဲကွန်မရက်ကျော်သူထိုင်းနယ်ဇာကိုရောက်သွားခဲ့ပါတယ်
My best friend and friends, even right now, some doctors and the teachers joined the, that PDF to fight against the military.
Democracy, you know, protesters will break the military, they think. Because right now, many self-organized groups are also appeared. You know,
အခုဆိုရင်ကုဖာသာကူဖွဲ့တဲ့အဖွဲ့လေးတွေပေါ်လာကြတယ်တရက်တိုင်းပြီးတော့တိုက်လာကြတယ်အလော့တ်အော့ဖ်ယန်းပီပယ်ဂျွိုင်းဒီမှာဂျင်တော်လာရင်းမှာပြည်သူတွေကတော်တော်တုံးလန့်နေရတဲ့အခြေအနေပဲမဲ့သူကဒီတော်လန့်အရေးကြီးအောင်မြင်လိမ့်မယ်လို့ယုံကြည်နေပါတယ်ရှင်မဲဤတနာကြပါရှင်အခုတော့အမေရိကန်ကမြမတွေဦးရုပ်ရှင်ပွဲတော်အကြောင်းတင်ပြပါပါ
California ပြည်နယ်ဆန်ဖရန်စစ္စကိုမှာဂျွန်လ၄ရက်နေ့ကနေ20ရက်နေ့ထိမြမ့်ွေဦးရန်ပုံွေရုပ်ရှင်ပွဲတော်ကိုပြသနေပါတယ်ဒီရုပ်ရှင်ပွဲတော်ကိုဘားကြောင့်ကျင်းပရရတယ်ဆိုတာကိုတော့စီစဉ်သူတအူးလက်ဖြင့်စာရေးဆရာလက်ဖြစ်ပြီးဘာကလေးတက္ကသိုလ်ရဲ့မြန်မာစာဘာသာရဲ့ကတိခဖြစ်တဲ့ကန်ဝေါန်ကဗီအိုအေကိုအခုလိုရှင်းပြပါတယ်
ကျွန်တော်တို့အားလုံးပေါ့လေဒီပွဲတော်စီစဉ်နဲ့လူတွေဟာရုပ်ရှင်လောကနဲ့ဟိုဆက်ဆက်နေတဲ့လူတွေဖြစ်ကြတဲ့အတွက်နောက်ပြီးတော့ကျွန်တော်တို့အားလုံးမြန်မာပြည်မှာအခုဖြစ်ပြနေတဲ့ဒီကိစ္စတွေအတွက်စိတ်မကောင်းကြဘူးပေါ့နော်ဒါကြောင့်ကျွန်တော်တို့အားလုံးဟိုရုပ်ရှင်ပွဲတော်လေးစီစဉ်လိုက်ရှင်စီစဉ်လို့ရှင်ကောင်းမယ်လို့ စဉ်းစားပြီးတော့လုပ်လိုက်ကြတာပါရုပ်ရှင်ပွဲတော်ဆိုတော့ဒါဟိုမြန်မာပြည်အကြောင်းမြန်မာပြည်ရင်ကျင်းမှုမြန်မာပြည်ရဲ့သမိုင်းကိုလူတွေကိုအတိပေးရတယ်ရောက်တယ်နောက်ပြီးတော့ရုပ်ရှင်ပွဲတော်ကိုလာပြီးတော့လက်မှတ်ဝယ်တဲ့ရတဲ့ဝင်ငွေတွေကိုကျွန်တော်တို့ကဒီတွင်းမှာလိုအပ်တဲ့နေရာတွေကိုပြန်ပြီးတော့ဟိုအသုံးချလို့ရအောင်ပံ့ပိုးပေးလို့ရတယ်ဆိုတော့ဒါနှစ်ခုလုံးအကျိုးရှိတယ်
Won ပြောသားတာပါ online ရုပ်ရှင်ပွဲတော်ဖြစ်တဲ့အတွက်ဘယ်နေရာဘယ်အချိန်မဆို online ကနေ American Dollar 30နဲ့စည်းင်းပေးပြီးတော့ကြည့်ရှုနိုင်တယ်လို့လည်းသူကပြောပါတယ်မြမနွေဦးရုပ်ရှင်ပွဲတော်မှာပြသတဲ့ရုပ်ရှင်ကားပေါင်း40နီးပါးရှိနေပြီးလက်ရှိနွေဦးဒေါ်လာရေးလှုပ်ရှားမှုမှတ်တမ်းတင်ရုပ်ရှင်အပါအဝင်ရွေးကောက်ပွဲကာလနဲ့မြမဒီမိုကရေစီရေးလှုပ်ရှားမှုတွေအကြောင်းတခါမြမလူမှုဘဝတွေအကြောင်းစတာတွေဒီမှတ်တမ်းတင်ရိုက်ကူးထားတဲ့ရုပ်ရှင်တွေကိုလည်းပြသနေတယ်လို့သူကပြောသားပါတယ်ရှင်
Viewer American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOAP Statistics ကိုနေ့စဉ်အရောက်ပို့ပေးနေပါရဲ့ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ Viewer မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စမတ်ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်တစ်နည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေး။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရစေရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါ။ဦးကျော်စံသားကစီစဉ်တင်ဆက်ပါပါတယ်။ဟုတ်ကဲ့ကျမတို့အခုဒီ VOA မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်တင်ဆက်နေပါတယ်ဆော့ဆော့ကဒီစပိုင်းဆိုင်ရာချွေရင်းမှုရှိသွားတဲ့အတွက်လည်းတောင်းပန်ပါတယ်ရှင်အခုတော့ဒီကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံတာကနေကောက်နှုတ်တင်ပြမှာပါဟုတ်ကဲ့ကျမတို့အခုဒီဥကျော်စံသားရဲ့ကောင်းဒီမူရင်းအပေါ်မပြတ်ကောင်းနှုတ်တင်ပြနေတဲ့ဒီကမ္ဘာသတင်းမီဒီယာတွေကပေါ့နော်မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကျမတို့ဆက်လက်တင်ဆက်มาပါရှင်။ဒါအပြင်ကျမတို့ VOA မြန်မာပိုင်းကနေပြီးတော့အခုဒီညနေခင်းအစီအစဉ်တွေကိုရေဒီယိုအပြင်ရုပ်တံနဲ့ပါတင်ဆက်နေပါတယ်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်တယ်လို့website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းကျမတို့အခုထုတ်လွှင့်နေတဲ့ radio အချိန်နဲ့တပြေးညီကြည့်ရှုနားဆင်အားပေးနိုင်ကြပါရရှင်အခုလိုကျမတို့ထုတ်လွှင့်ချက်တွေကိုအခုကျမတို့ဒီထုတ်လွှင့်ချက်တွေကိုဟိုတိုက်ရိုက်နားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။လောလောဆယ်ကျမတို့ဒီဥကျော်စံသားရဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုဟိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုမတင်ဆက်ခင်မှာဒီဥကျော်စံသားရဲ့မြမအရေးသုံးတက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ကျွန်တော်တို့မိနေတာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆီယနာချင်းစနစ်ဆန့်ကျင်တဲ့ဥကျော်မှုတွေမှာတိုင်းရင်းသားရဲ့ပေါင်းနဲ့ပတ်သက်ပါတယ်တိုင်းဒါဆွဲနေမှာတိုင်းဒါလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းဒါလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာသူတို့ရဲ့ပါဝင်မှုဟာဒီမှနဲ့တပြေးညီဖြစ်နေပြီလားသူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြေးညီသဘောထားရှိကြပါလားဒီသူတို့ရဲ့ဒီမိုကရေစီတောင်းဆိုတဲ့အုံကြောင်းမှုနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားသူတို့ရဲ့ပါဝင်မှုဘယ်လိုသုံးသပ်နိုင်မှာလဲခင်ဗျာပထမဆုံး
ကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းလာလက်နက်ကင်အဖွဲ့တွေပြန်မလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီငင်းငင်းကိစ္စဖြစ်တာပေါ့။နော်ငင်းငင်းဆွေးနွေးပွဲအဲတော့အရသာဆိုးရရေဒီကောက်ပွဲတက်လာအရသာဆိုးရရေတက်တယ်။နော် EU ရေပေါင်းစုံတဲ့ဒီငင်းငင်ဆွေးနွေးပွဲလွှမ်းနေတဲ့အချိန်ကာလဖြစ်တယ်။အဲတော့2021ဒီဖေဖော်ဝါရီလနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများညှော်လင့်မထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းသာလက်နဲ့ကန်လေးပို့ရတော့အဲနဲ့တော်တော်လေးစဉ်းစားသွားရတယ်ပြဿနာဖြစ်တယ်။ဘာလို့လဲ။ညီငယ်လေးလုံငန်းစင်းရနေပြီးတော့ဒီလက်နဲ့ကန်တိုက်ပွဲဘက်ကိုပြန်သွားတဲ့အနေအထားမျိုးဖြစ်တာပေါ့။နောက်တစ်ခုကတိုင်းသာလက်နဲ့ကန်လေးကအဖက်ကပြောမယ်ဆိုလို့ရှိရင်တော့အဖက်ကလက်နဲ့ကန်တက်တည်ရှိတယ်။အဲဒီအစိုးရဆုံးတက်မလို့နေလဲတက်ခိုင်းမှုတွေရှိနေတာတစ်ဖက်။တစ်ဖက်ကလည်းညီငယ်လေးလုံငန်းစင်းပွားနေတာတစ်ဖက်။အဲ့ဒါကလည်းသူဒေသသူတက်ကိုဒီဆော့ရတဲ့ဆက်ဆိုတော့သူတို့ရဲ့လက်နက်ကင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာလေးအချိန်ကြီးရှိတယ်ဗျရှိတဲ့ခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူလူဆန္ဒပြမှုတွေကနေလက်နက်ကင်ပုံစံမှုတွေကူးရတဲ့အချိန်မှာဒီအလုံးကတိုင်ပင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ
်
ဒါပေမဲ့တိုင်းသားလက်နက်ကင်တွေဖူရတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်းသားဖွဲ့စည်းပြီးတိုင်းသားပြည်နယ်တွေအခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်စလောက်ယူနိုင်ဖို့လို့ကြိုးစားနေတယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါအဲ့တော့ဒီအချိန်မှာတိုင်းသားတွေကသူတို့အတွက်အခွင့်အောင်းတရားပဲအခွင့်အာဏာတင်တဲ့ကာလပဲဆိုပြီးတော့ဆောင်းကြည့်နေကြသလားအဲ့လိုဆိုရင်သူတို့တော့ဘယ်လောက်ကြီးအခွင့်အာဏာကြောင်းပေါ်ထွန်းလာနိုင်ပါလဲဒီချိန်က
အဲသူတို့အခွင့်အကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကင်တပ်ဖွဲ့အင်အားကြီးလာတာသူတို့ဖိတ်ချုပ်နိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျပြန့်လာတာဒီအနေထားဟိုကနေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းသားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်မှုလို့သူတို့ကြိုးစားနေကြတာပါပဲသူတို့
စစ်တောင်းကြီးဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြီးနေရတာလားသူတို့မဟုတ်
ဒီအချိန်ကိုသူတို့လက်ခံလာလိမ့်မယ်လို့အစီအစဉ်လက်ခံသွားနိုင်တဲ့အခြေအနေရှိလို့ပြောလဲနိုင်ပါရဲ့လား
ဒီမှာလည်းမတန်တာလည်းနဲ့ကန်နေမှာတော့မတူတဲ့ပြောင်းလာရှိတယ်ဥမာဆိုတော့ဝါရောမိုင်းလာတို့ဒေတာတွေကဒီနေ့ချိန်တွေမှာဘာမှဘာလို့လှုပ်လဲမလှုပ်ဘူးမလှုပ်ဘူးဆိုတာကတော့သူကနာဝတနာဖက်ကေကိုဥသိင်းစင်ဆိုတာခေကောအခုနာဆန်ကစကောင်စီအန်ဒီအနာယူတဲ့ခေကောသူတိတာသူအုပ်ချုပ်နေရသူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တန်တာလည်းနဲ့ကန်နေဖို့ကတော့သူ့နယ်မြေသူ့ငင်ကသူ့အနေထားနဲ့စဉ်းစားကြတာဗျဒါတခုပေါ့သူတိတာတခုကြတော့အဲ့ဒီငယ်ဒီမှာရှိတဲ့ဒီတီလူရဲ့လှူရှားမှုဥမာဆိုကြာနှုတ်ချင်းပေါ့ဒီပြင်းထန်လှူရှားကြတယ်အဲ့ဒီလူစနာပြဝဲတွေကနေလက်နက်ကြိုက်တိုက်ပွဲတွေဒီရောက်လာတယ်နောက်ခု KNU ဆိုလို့ရှိရင်လည်းဒီ KN ပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်သုံးခုကတော့လေးထူကြတာပေါ့နော်အဲ့တော့ KN ပြည်နယ်ကတော့ KNU ရှိပြီးသားဆိုတော့တိတ်မထူကြဘူးဆိုပေမဲ့ကြာနဲ့ချင်းကတော့တော်လေးထူကြတယ်ဘာလို့ဆိုတော့လက်နက်ကြိုက်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဆိုလို့ရှိရင်တော့ဆယ်နှစ်အတွင်းဆိုတော့လက်နက်ကြိုက်တိုက်ပွဲမရှိတော့နေပါတော့နော်မရှိတော့နေပါနဲ့ဒီလိုလည်းတိုက်ပွဲဖြစ်လာတဲ့ခါကြတော့အထူးခြားဖြစ်စဉ်ကိုပြောပါမယ်။အဲနောက်တချင်ပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ3နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူလှရှာမှုနဲ့လူတိုက်ပွဲတွေပြန်ဖြစ်လာတာပေါ့။အဲတော့တိုင်းသာလက်နက်ကိုင်ဖွဲ့စည်းကြီးကတော့ကျွန်တော်ထင်တယ်တပွဲချင်းအနေနဲ့ကတော့သူ့အနေနဲ့သူကြိုးစားမှာပဲ။တစ်ဖက်ကလည်းနတ်ဆက်ကကောင်စီအနေနဲ့ကတော့တိုင်းသာလက်နက်ကိုင်နေနဲ့အပြစ်ရရေးရဲတိုင်းသာလက်နက်ကိုင်နေနဲ့ပတ်သက်ပြီးတော့ခွင့်လန်းထူပေးဖို့ရတော့အစဉ်သင့်ရှိနေလိမ့်မယ်လို့ထင်ပါတယ်။
စစ်ကောင်စီအနေနဲ့တိုင်းရင်းသားတွေလူချင်းနဲ့အခွင့်အလမ်းတချို့ကိုပေးဖို့အစဉ်သင့်ရှိနေတယ်လို့ယူဆနိုင်တယ်ပေါ့
လုံးဝတည်းဒီစစ်ကောင်စီအနေနဲ့တော့အလုံးဒီလက်နက်ကိုင်ဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စစ်ဆုံဆွေးနွေးဖို့တော့ကျွန်တော်သူနည်းမျိုးစုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ဒီခိုင်မအေရက်တက်ဝဲရက်တန်းထားတာနေစအဲတချို့ကိုဘာပြောမလဲအဖြစ်တည်းဝင်အခွင့်အလမ်းမဟုတ်တော့အေးရဲ့လုပ်ပိုင်ခွင့်ကတော်များများခိုင်မာရနေဆိုတဲ့သတင်းကြီးအားလုံးသိနေကြလို့ပေါ့နော်အဲမျိုးဖွင့်ပေးထားတာတွေတော့ရှိပါတယ်ဒါကလည်းသူဒီမှမှထိချုပ်နေအောင်စူးစမ်းတယ်ဆိုရက်စောစောချက်တွေလည်းရှိတာပေါ့ဒါပေမဲ့ဘာလို့ဖြစ်လို့တိုင်းလာလက်နက်ကင်ဖွဲ့စည်းတွေတော့အခွင့်အလမ်းပါတဲ့အချိန်ကာလတော့လို့တော့ပြောပါမယ်ဟုတ
်ကဲ့ဆိုတစ်ဖက်မှာကြည့်မယ်ဆိုရင် NUG နဲ့ CRPH ကလည်းပဲတိုင်းသားတွေကိုဆွဲဆောင်စည်းလုံးတဲ့လုပ်ရက်တွေလုပ်လာတာတော့တွေ့ရပါတယ်အဲ့ဒါကတိုင်းသားတွေကဘလောက်ထိလက်ခံနိုင်ပါသလဲသူတို့တွေကရောဒီဟာကိုတုံ့ပြန်ပြီးတော့ NUG နဲ့ CRPH ဘက်မှာပုံမပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်ပါလားခင်ဗျာ
လောက်တဲ့ NUG နဲ့ PDF ကတော့ကျွန်တော်ပြောတဲ့ NUG နဲ့ကတော့စက်ဖွဲ့စားစားဖြစ်နေတဲ့အခြေအနေမှာသူတို့ဘလောက်လုံနိုင်မလဲဆိုတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျာနော်အရင်တော့အကျိုးဒေါက်တာသိဝင်းဆိုတဲ့လူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနိုင်ကြနေသားရှိမလားဆိုတာကိုသူတို့ရဲ့အဲလုံမယ်ဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တိုင်းလားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့9နှစ်ကာလအတွင်းမှာ NLD ဆိုအနေနဲ့တိုင်းလားတွေတိုင်းလားပါတီနဲ့ဆက်ဆံကြီးမှာတော့တော်တော်ကြီးကောင်းကြီးမဟုတ်ဘူးညအဲ့ဒါကိုပြောမယ်ငါမျိုးကြိုးစားမယ်ဆိုတော့သူတို့အများကြီးကြိုးစားရပါလိမ့်မယ
်ဆိုတော့အဲ့မြန်မာနိုင်ငံမှာအခုဒီမိုကရေစီလူလာရဲ့အင်အားစုတွေကဆီယံကပြည်သူကိုဆန့်ကျင်နေကြတဲ့တိုက်ပွဲပေါ်တယ်ဒီမိုကရေစီတိုက်ပွဲလို့ဆိုရအောင်ဆိုဒီတိုက်ပွဲအားလုံးကို20ကြီးမယ်ဆိုရင်ဆရာအဲ့လက်နက်ကိုင်အင်အားစုတွေရဲ့အခန်းကဏ္ဍနဲ့ပြည်သူလူထုရဲ့အခန်းကဏ္ဍဘယ်ဘက်ကပိုပြီးအားသာတယ်လို့ပြောလို့ရမှာဆရာ
အဲ့လုံးလုံးစဲကတော့လက်နက်ကိုင်တိုက်မယ်ဆိုအယူဆတော့လွှမ်းနေတယ်ဗျာကျွန်တော်အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီဆယ်စုနှစ်အတွင်းမှာဆိုလို့ရှိရင်တော့ဒါအမျိုးသားရင်ကြစီလို့ဥပဒေရင်းကောက်ဥပွဲဝင်ကြီးလို့အတော်လွှမ်းနေယူဆဖြစ်ပါတယ်အားလုံးကတတိယညောင်းကိုပဲယူကြည့်ကြတယ်အဲ့တုန်းကဒါတမ်ရော်ကိုလက်နက်ကိုင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျာဒါပေမဲ့အခုကာလကျတော့သူကပြန်ကြောင်းပြန်ပြန်ဖြစ်သွားတယ်အားလုံးကလက်နက်ကိုင်တိုက်မှာဖြစ်မယ်ဆိုတဲ့ယူဆဖြစ်တယ်အဲ့မှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးလို့အမျိုးသားညာစီပြောရင်တော့အာဒါကိုပြင်းပြထန်ထန်ရှုံချကြမယ်ကာလမျိုးဖြစ်သွားဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့တိုက်မယ်ဆိုရင်လေးလူကတော့လွှမ်းနေတယ်လွှမ်းနေတဲ့ခါမှကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းနေတယ်ဘူးဘူးကြီးမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ပုံပြီးတော့ညင်သာလိမ့်မယ်ထင်ပါတယ
်ဆိုတော့တခုပြောရစီအရဒေါန်ဆန်းစုကြည်ရဲ့အခမ်းကဏ္ဍဒေါန်ဆန်းစုကြည်ဟာဒေါန်ဆန်းပြောက်နေတဲ့သူဒီအကျံဖက်လက်နက်ကင်ရဲ့ဒီလမ်းကိုလည်းသာမအာမပေးခဲ့ပါဘူးအခုဒီသူရဲ့ဆက်နေအတွက်နေရာလဲအစကတော့အမှုနီ non violence non cooperation ဆိုတဲ့ဘုံနဲ့ဒုစရပြီးလုပ်ခဲ့ရတာဖြစ်ပါတယ် ဆိုတော့အခုခါမှာတက်ကင်ဘက်ကိုဥတီလာတော့အဲ့ဒီလမ်းညာမှာသွေးဖြီးသွားပြီလို့ညာပြောကြမှာပြောရမှာခင်ဗျာ
လောလောဆယ်ပေါ့ဗျာဒေါန်ဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွဲလာတဲ့ဒေါ်များဖြစ်သွားပြီဗျာဆိုတော့လက်နက်ကင်ဒေါ်လာယူဒေါန်ဆန်းစုကြည်ဆန့်ကျင်နေဆိုတဲ့အချက်လက်တွေအများကြီးရှိပါတယ်သူရဲ့ပြောဆိုချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွဲ့မယ်ဆိုပြီးတော့ NUG ရတော့ဖြစ်သွားတယ်အဲ့တော့လမ်းကြောင်းအရာတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့ဒါတွေမကဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါန်ဆန်းစုကြည်လက်ထက်ကကြိုးရတာနဲ့အခုပြောရတဲ့ကြောင်းမြတ်ဖြစ်သွားတယ်အဲ့တော့ဒေါန်ဆန်းစုကြည်ကလောလောဆယ်မှာအကျဉ်းချခံနေရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့သူပြန်တော့ဟာရင်ဘာဖြစ်မလဲဆိုရင်မျိုးကတော့တော်များထုတ်ကြတယ်ဗျ။နော်တော်များထုတ်ကြတဲ့ခါကျတော့ဒီရက်စားစောင့်ကြည့်ရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်။လောလောဆယ်ကျွန်တော်တို့ကြိုပြောဖို့တော့ခက်ပါတယ
်။ဟုတ်ကဲ့အလားတူကြိုတင်ပြောခက်တဲ့မျိုးကတခုကိုပဲနောက်ဆုံးနည်းနည်းမေးပြစီ။အခုဖြစ်နေတဲ့ပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုတဲ့ဒီမိုကရေစီတိုက်ပွဲအုံကြွားမှုကြီးဟာမကြမ်းမီအချိန်အတွင်းမှာပွဲပြတ်သွားနိုင်သလားဒုတိယမဟုတ်ရေရှည်အပွဲတရဖြစ်သွားနိုင်သလားဆိုတာရှေ့လာတာကိုနည်းနည်းခံမှန်းပြောအောင်ခင
်ဗျာလုံးတဲ့အချိန်ဒီမှာတော့ခုနကကျွန်တော်ပြောသလိုပဲပြီးခဲ့တဲ့7နှစ်နဲ့မတူတော့တော့မယ်လူတွေကတော့လက်ထက်ငိုင်တိုက်မှဖြစ်မယ်ဆိုတော့အော်သာလွှမ်းနေတယ်စစ်သက်စင်းကြီးပြောလို့ရှိရင်တစ္ဆပေါက်တလန်လို့ဆွဆွဲနေတယ်ဒီလူကလွှမ်းနေတဲ့ခါဖြစ်တဲ့ခါကျတော့ဒီလက်ထက်ငိုင်ပုံကံမှုတွေတိုက်ခိုက်မှုတွေမျိုးရင်းတိုက်ခိုက်မှုတွေခြေလက်ကတိုက်ခိုက်မှုတွေဒီတိုင်ရပြည်သားတိုက်ခိုက်မှုတွေကတော့အချိန်ကိုမြင့်နေမှာပဲဗျ။နော်။အချိန်ကိုမြင့်နေမှာပဲ။ဒီဟာကကျွန်တော်ထင်တယ်နှစ်နှစ်သုံးနှစ်လောက်ဒီအချက်တည်းကိုကျွန်တော်တို့ဟိုဖျက်ရလိမ့်မယ်လို့ထင်ပါတယ်။အဲကျွန်တော်တို့လက်နက်ကန်ကြိုက်တဲ့အခါမှာအယူဆနှမျိုးတော့ရှိရဲ့ဗျ။တစ်ခုကလက်နက်ကန်ကြီးရောအပီးတိုင်းသွားကိုအယူဆကိုပြီးဆောက်နိုင်တာဗျာ။တစ်ဖက်ကိုချိန်မိုးပြီးနောက်တစ်ခုကတော့လက်နက်ကန်တိုက်အင်အားတိဆောက်ပြီးရောအင်အားဘယ်လန့်အင်အားကြီးကြီးဖြစ်တဲ့ချိန်မှာစကားပြုတ်ပြီးကိုခွန်လို့ယူမယ်ဆိုတဲ့စကူစိတ်တမ်းမျိုးလည်းတွေ့ရပါတယ်။နော်အဲ့တော့ဒါပါပဲဖြစ်ဖြစ်ကျွန်တော်မောင်အပြေနေနေချင်းနေနဲ့ပြောမယ်ဆိုရင်တော့ဒါမဲ့၃နှစ်ကာလလောက်အတွင်းကတော့ဒီလက်နက်ကင်ဘရစ်ခါကြတဲ့ဦးရှောင်းမိုးတော့ခက်လိမ့်မယ်ထင်ပါတယ
်ဦးကျော်စံသားရဲ့မြမကြီးတုံးတက်ချက်အစီအစဉ်မှာဒီအစီအစဉ်မှာမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်မှုကဘလို့အခြေအနေရှိနေပါသလဲသူတို့ရဲ့ပူးပေါင်းပါဝင်မှုကဘလောက်အရေးပါပြီးဘာတွေဖြစ်လာနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဦးမောင်မောင်စိုးနဲ့ဦးကျော်စံသားကဆွေးနွေးတုံးတက်ခဲ့တာကိုနားဆင်ကြကြတာပါရှင်အခုတော့လူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စင်တင်ပြတာကိုကျွန်တော်တို့အဆင်ကြည့်ရှုကြရအောင်ပ
ါရက်ဆက်ကြံ့ကြုံမှုတွေကိုကိုယ်တိုင်မကြုံတွေ့ရသေးတဲ့သူတွေအနေနဲ့စိတ်တည်ငြိမ်မှုရရှိအောင်လှုံ့ဆော်ဖို့လွယ်ကူနိုင်ပေမဲ့ရက်ဆက်ကြံ့ကြုံမှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့သူတွေအနေနဲ့ကတော့စိတ်တည်ငြိမ်မှုရရှိအောင်လှုံ့ဆော်တဲ့နေရာမှာခက်ခဲမှုတွေရှိနေမှာပါရက်ဆက်ကြံ့ကြုံမှုတွေနဲ့ရင်ဆိုင်ကြုံတွေ့ရတဲ့သူတွေဟာရင်ဆိုင်ကြုံတွေ့ရပြီးတဲ့အချိန်မှာကြုံတွေ့ရတဲ့အခြေအနေတွေကိုပြန်စဉ်းစားမိတိုင်းဆိုရင်ပုံမှန်ထိတ်လန့်ကြောက်ရွံ့မှုတွေကိုခံစားရတဲ့အပြင်အခုလိုမျိုးထပ်ပြီးကြုံတွေ့ရအောင်မလားဆိုတဲ့စိတ်နဲ့နေ့ညမပြတ်ဆိုရင်ပုံမှန်ထိတ်လန့်ကြောက်ရွံ့နေကြရလေရှိပါတယ်။ရက်ဆက်ကြံ့ကြုံမှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့သူတွေအတွက်ကူညီဆောင်ရွက်ပေးနိုင်မယ့်အဖွဲ့အစည်းတွေရှိနေတာကိုတွေ့ရပါတယ်။ရက်ဆက်ကြံ့ကြုံမှုတွေနဲ့ကြုံတွေ့ခံစားခဲ့ရတဲ့သူတွေအနေနဲ့လည်းစိတ်ပိုင်းဆိုင်ရာကူညီရယူနိုင်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်တွေ့ဆုံမှုလုပ်ပြီးဆက်သွယ်ဖို့အခက်အခဲဖြစ်နေရင်မိမိကနေတဆင့်အကူအညီတောင်းလို့ရတယ်လို့ UK နိုင်ငံမှာနှလုံးအထုကုဆရာဝန်တဦးဖြစ်သူဒေါက်တာတင်ဆန္ဒလွင်ကအခုလိုဖြစ်ပါတယ်
။ဟိုပမာလူမျိုးတွေတက်နိုင်အောင်ဆိုပြီးတော့အများကြီး short ထားပေးရတယ်။ဒီမှာဒီမှာဆိုလို့ရှိရင်နိုင်ငံတော်ကိုစီတက်တယ်ဆိုလို့ရှိရင်တကယ်ကိုပေါင်500လောက်ပေးရတယ်။သူကဒီမှာဆိုလို့ရှိရင်တကယ် second hand လောက်နဲ့လုတ်ပေးထားအမှတ်ဆိုလို့ရှိရင်သူကတကယ်လို့ well known international post တရားကွာသူဒီသူနိုင်ငံသူအော်စတြေးလျမှာနေရအမှဒါပေမဲ့ပမာလူမျိုးကအမကသူနိုင်ငံသားသားသိမ်းပေါင်းများစွာသူ coach လုပ်ပြီးတော့ဒီ practice တွေကလည်းတကယ်ကို powerful ဖြစ်ပြီးတော့ effective ဖြစ်တယ်သူကောင်းကောင်းဒီဈေးယူလို့ရတယ်ဒါပေမဲ့တကယ်ကိုပမာလူမျိုးတွေကိုသူကုမီညီပေးချင်လို့အဲ့လိုမျိုးတွေလုပ်ပြီးရဲအခုဒီလိုဖြစ်တဲ့အချိန်မှာလည်းတကယ်ကို freely ရှိရဲဆိုတော့အမအဲ့ဒါညီမအရင် recommend လုပ်ပါတယ် Arabic ဆိုတော့အဲ့နောက်ပြီးညီမရဲ့ email ပေးမယ်ညီမ email ပေးမယ်ပါဆိုညီမမကိုကိုရိုင်းနဲ့လုပ်နေရတဲ့အတွက်ကြောင့်မို့နော်ဒီ crisis မှာပိုဆိုးတယ်အရင်တော့ရတယ်လုပ်နေရတဲ့အကြောင်းမလို့အဲ့ဒါဆိုတော့အဲ့ဒီ resources တွေရှိရင်ဆိုတော့သိချင်တဲ့လူတွေညီမ email ပို့လို့ရတယ်ညီမပေးလို့ရတယ်နောက်တစ်ခုအရေးကြီးတာညီမအခုလုပ်နေတဲ့ volunteer group နှစ်ခုပေါ့နော် အဲ့နောက်ခုတစ်ခုကအဲမြန်မာလိုကမူဝပန်းပေါ့နော်မူဝပန်းလို့လည်းတချို့ကပြီးကြတယ်နောက်တစ်ခုကကြောက်တဲ့မေတ္တာ health ဆိုတော့တူတူပါပဲ group ကမေတ္တာ health ကကြောက်နိုင်ငံကြမ်းမပေါ့ဖြစ်တာအဲအခွဲကလည်းတကယ်ကိုအဲ့လိုမျိုး global movement for Myanmar democracy ဆိုပြီးတော့ဒီပတ်ပေါင်းစုံကနေပြီးတော့အကုန်လုံးဟိုလှုပ်ပေးနေတာပေါ့နော်တကယ်ကို internationally ဟိုကလုံးပြီးတော့ကလူတွေအကုန်လုံးနဲ့အခွဲစည်းတာအခွဲလေးပေါ့နော်ဆိုတော့အဲ mental health group မှာဆိုလို့ရှိရင်လည်းခုနပြောတဲ့မျိုးဒီစိတ်ခွန်အားပေးဖို့ဒီ one to coach တကယ်ကိုလည်းဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ပညာရှင်တွေပါ psychiatrist တွေပါတယ်ဒီလိုမျိုး coach တွေပါတယ်ဒီနောက်ရင်ဖွင့်ခြင်းနဲ့နားထောင်ရင်ဖွင့်ခြင်းနဲ့ purely ဆိုလဲနားထောင်ပေးမဲ့လူတွေရှိရဲဒီ counseling လို့ရှိနေဆိုရှင် counsel လုပ်ပေးမဲ့လူရှိရဲ coaching ရှိရဲအဲ့ဟာလေးပေါ့နော်အဲ့ဟာလေးလုပ်ပေးနေတဲ့ group ရှိပါတယ် Mitter Health ဆိုတာ Google ဒီဆိုတော့ Facebook မှာ Mitter Health ဆိုတာရှိရဲအဲ့ဟာထပ်တော့လာလို့ရှိရင်တွေ့ပါမယ်ပေါ့နော်ဆိုတော့ဒီ date ကြီးချင်းခုနပြောသူပြီးလို့ချင်းညီမအီးမေးလ်ပေးမယ်တချမ်းမီလို့ချင်းညီမ group လို့ညီမ group နဲ့အမှ volunteer လုပ်နေပါတယ်ဆိုတော့နောက်တစ်ခုကကြတော့ revitalize minds myanmar ဆိုတာပေါ့နော် revitalize minds myanmar ဆိုတာအဲ့ဒါလည်းဒီ facebook group ရှိရဲ့ဆိုတော့သူကပါအတွက်လည်းအဓိကအမှဖွဲ့ထားလဲဆိုလို့ချင်းဒီ fallen heroes တွေပေါ့နော်ဒီတော်လည်းရင်းမှာဆုံးအသက်ဆုံးရှုံးသွားတဲ့လူတွေရဲ့မိသားစုတွေဆိုအရန်ထောင်မှာရတယ်လေသူတို့မပြောနဲ့တရားလူတွေတော့အရန်ထောင်မှာရကြတယ်ဆိုတော့ဒီဆွေမျိုးသားချင်းတွေအကုန်လုံးပေါ့နော်ဒီအဲ့လိုလူမျိုးအဓိကအတွက်သူတို့ရဲ့စိတ်အခွန်အားသူတို့ဘယ်လိုဆက်ပြီးရှေ့ဆက်အောင်လဲဘယ်လိုခွန်အားနဲ့ရှေ့ဆက်အောင်လဲပေါ့နော်အဲ့တော့ကိုကူညီပေးတာပေါ့နော်ကူညီပေးမဲ့လူတွေကိုအဲ့ volunteer တွေက200ကျော်ရပြီပေါ့
ရက်ဆက်ကြံကြုတ်မှုတွေအကျုံလေးခံစားခဲ့ရတဲ့သူတွေကိုစိတ်ပိုင်းဆိုင်ရာအကူအညီတွေရရှိအောင်ဝမ်းမုန်းကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတော့
ဒါကတော့ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျမကြီးအစီအစဉ်မှာရှင်ဆက်လက်ပြီးတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါ
Myanmar's military is a force of chaos not stability.မြန်မာစစ်တပ်ဟာတည်ငြိမ်မှုကိုမပေးနိုင်ဘူး။ဖျော်ဖျဲဖြစ်စေတဲ့
အင်အားစုကမှနေငယ်ရေးရဖို့အတွက်ဝတ်ပြုစုတောင်းလိုက်တာ။တခါဘယ်လ်ဂျီယံကွင်းလက်လူဒဘရိုင်းနာ၊စပိန်ကွင်းလက်လူဘော့စကအပါဝင်အသင်းတွေရဲ့ယူရိုပြိုင်ပွဲဝင်မှုနောက်ဆုံးအခြေအနေနဲ့တခြားထိပ်တန်းရောက်အားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ယူရို2020ဥရောပဖလားဘောလုံးပွဲကတော့လာမယ့်တောက်ချာနဲ့ဂျွန်လ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။အခုဒီချိန်ယူရိုပြိုင်ပွဲရဲ့ထူးခြားချက်ကတော့ယူရိုပြိုင်ပွဲကျင်းပတာနှစ်60ပြည့်အထိမ်းအမှတ်ဖြစ်တဲ့အင်ရှင်နိုင်ငံကိုတီးတန့်ရွေးချယ်ကျင်းပတာမဟုတ်ဘဲဥရောပတဝန်းကမြို့ကြီး17မြို့မှာခွဲပြီးတော့ကျင်းပသွားမှာဖြစ်ပါတယ်။ပွဲဥရောပဖြစ်တဲ့ကတော့အီတလီနဲ့တူရကီတို့ရောမမြို့ကအိုလံပစ်ဂွင်းကြီးမှာကစားကြမှာဖြစ်ပါတယ်။အခုလိုယူရိုပြိုင်ပွဲကျင်းပဖို့ရပိုင်းအလိုမှာပဲစပိန်အသင်းကောင်းဆောင်ဆာဂျီယိုဘုစကက်ဟာလည်းကိုဗစ် -19 ကူးစက်ခံထားရတယ်လို့စပိန်ဘောလုံးအဖွဲ့တို့ကအနေနဲ့ဒီမှာချိန်ညာလိုက်ပါတယ်။လာမယ့်ဇူလိုင်လ14ရက်နေ့ဆွီဒင်နဲ့အဖွဲ့ပွဲမတိုင်ခင်ရှေ့ရက်လိုမှာပဲဗိုင်းရပ်စ်ကူးစက်ခံထားရတယ်ဆိုတာကိုစစ်ဆေးတွေ့ရှိခဲ့ပြီးတော့ကျန်တဲ့ကစားသမားတွေကတော့ကူးစက်ခံထားတာမရှိဘူးလို့ဆိုပါတယ်။စပိန်အသင်းဟာအုပ်စုအီမာတော့ဆွီဒင်၊ပိုလန်၊ဆလိုဗာကီးယားတို့နဲ့ကစားရမှာဖြစ်ပါတယ်။အင်္ဂလန်အသင်းကတော့ပြီးခဲ့တဲ့ဩစတြေးလျနဲ့ခြေစမ်းပွဲမှာဒဏ်ရာရသွားလို့ယူရိုပွဲနဲ့လွဲချော်သွားခဲ့တဲ့လီဗာပူးနောက်တန်းလူခရစ်အလက်ဇန်ဒါအန်နိုနီယာမှာဘရိုက်တန်နောက်တန်းလူဘန်ဝိုက်ကိုအစားထိုးလိုက်တယ်လို့အင်္ဂလန်နိပြဂါရက်ဆောက်ဂိတ်ကကြေညာလိုက်ပါတယ်ဘယ်လ်ဂျီယံအသင်းကတော့အားထားရတဲ့ကွင်းလယ်လူကေဗင်ဒဘရိုင်းနာတိုင်ပွဲအတွက်ပြင်ဆင်ဖို့အသင်းနဲ့အတူပြန်ပြီးတော့ပါဝင်လာပြီဖြစ်ပါတယ်ချယ်ဆီနဲ့ပြီးခဲ့တဲ့ချန်ပီယံစ်လိဂ်ဖိုင်နယ်မှာမျက်နှာနဲ့ဒီမျက်လုံးအိမ်ဒဏ်ရာရသွားခဲ့တဲ့အတွက်တိုင်ပွဲနဲ့လွတ်ချော်နိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေအစောပိုင်းကထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့ဒီဒဏ်ရာကိုအသေးစားခွဲစိတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်တနင်္လာနေ့ကစပြီးတော့အသင်းနဲ့အတူလေ့ကျင့်မှုတွေပြန်လုပ်နေဖြစ်ပြီးတော့ဒီအတွက်လည်းစိတ်သက်သာရာရမိတယ်ဆိုပြီးတော့ Belgian Nibia Martinez ကပြောလိုက်ပါတယ
် He wasn't the type of surgery that is for the full structure of
မြေခွန်ရိုးရှေ့ပိုင်းတစ်ခုလုံးခွဲစိတ်တာမျိုးမဟုတ်ပါဘူးဒါကရေရှည်မှာထပ်ပြီးတော့ပြဿနာမဖြစ်အောင်လုပ်တာဖြစ်ပြီးကြံကောင်းဖို့အတွက်လည်းအချိန်ကြာကြီးယူစရာမလိုတဲ့အသေးစားခွဲစိတ်မှုပါမိနစ်20လောက်ပဲကြာလိုက်ပြီးတော့အားလုံးအဆင်ပြေပါတယ်
ဘယ်လ်ဂျီယံအသင်းဟာအုပ်စုပြီးမှတော့ဒန်မတ်၊ဖင်လန်၊ရုရှားတို့နဲ့တအုပ်စုတွေကြာနေပြီးတော့ပွဲဥရောပဖြစ်တဲ့ရုရှားနဲ့စနေနေ့မှာကစားမှာဖြစ်ပါတယ်။ FIFA ကမ္ဘာစစ်တစ်ဖြစ်တဲ့ဘယ်လ်ဂျီယံအသင်းဟာကစားသမားကောင်းတွေအတော်များများနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့ပြီးခဲ့တဲ့ကမ္ဘာဖလားပွဲမှာလည်းတတိယရထားတဲ့အတွက်ယူရိုပြိုင်ပွဲကိုဘိုဆွဲနိုင်ခြင်းရှိတဲ့အသင်းတွေကတစ်ခုဖြစ်တယ်လို့လည်း ကျွမ်းကျင်သူတွေကခံမနေကြပါတယ်အင်္ဂလန်ဘက်မှာတော့အင်္ဂလန်ပရီးမီးယားလိဂ်ရဲ့ကြီးစားဘောလုံးသမားများအဖွဲ့ချုပ် PFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကတော့မန်စီးတီးကကယ်ဗင်ဒဘရိုင်းနာကရသွားပါတယ်ဒါဒဘရိုင်းနာအတွက်တော့ PFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတနစ်သက်တိုက်ရလိုက်တာလည်းဖြစ်ပါတယ
် It's crazy isn't it you talk about two legends
ဒါကတကယ်ကိုမယုံနိုင်တော့အောင်ပါပဲဟုတ်တယ်လားခင်ဗျားပြောရတဲ့သူနှစ်ယောက်ကဘောလုံးမှာတကယ်အထင်ကြီးကစားသမားနှစ်ယောက်တယောက်ကအကောင်းဆုံးတိုက်စစ်မှုတွေတဲ့ကတယောက်နောက်တစ်ယောက်ကကြတော့တမိုင်းတစ်လျှောက်အကောင်းဆုံးနှစ်ယောက်ထဲကတယောက်ဆိုတော့အဲဒီလိုလူတွေမျိုးကိုရလိုက်တာဆိုတော့တကယ်ကိုမယုံနိုင်တော့အောင
်ပါပဲ PFA ရဲ့တနစ်တာအကောင်းဆုံးလူငယ်ဘောလုံးသမားစုကိုတော့မန်စီးတီးနဲ့အင်္ဂလန်ကွင်းလည်လူphil foden ကရသွားခဲ့ပါတယ
် really honored you know there's some great players in the past that have won it
တကယ်ကိုဂုဏ်ယူမိပါတယ်ဒီစုကိုအရင်ကတကယ်ကောင်းတဲ့တချို့ကစားသမားတွေရခဲ့တာပါဒီနှစ်မှာလည်းတကယ်ကောင်းတဲ့လူငယ်ကစားသမားတွေရှိတဲ့ကြားကရလိုက်တဲ့အတွက်ကံကောင်းတယ်ပြောရမှာပေါ့ဒီစုကိုရတဲ့အတွက်ဝမ်းသာမိပြီးကျွန်တော်တော့ထူးခြားပါတယ်ဗျာ
ဒီမတိုင်ခင်အာသာကလောင်ရှင်တွေကရွေးတဲ့ပရီးမီးယားလိဂ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့မန်စီးတီးနောက်တန်းလူရိုဘင်ဒီယက်ကရသွားခဲ့ပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံကနံပါတ်ကြီးလက်ဝဲကစားသမားမန်နီပက်ကီယောကတော့သူ့ရဲ့ဖိလစ်ပိုင်နိုင်ငံအပါအဝင်မြန်မာနိုင်ငံနဲ့ကမ္ဘာတစ်ဝှမ်းမှာငြိမ်းချမ်းရေးတွေရဖို့အတွက်ဝတ်ပြုစုတောင်းကြဖို့ကိုသူ့ရဲ့ Facebook လူမှုကွန်ရက်မီဒီယာကနေတဆင့်ကျွန်တော်ခုနှစ်ရက်နေမှာပဲပြောလိုက်ပါတယ်။သူမိသားစုနဲ့သူဝတ်ပြုစုတောင်းဖို့လုံနေချိန်မှာအသက်21နှစ်အရွယ်လူငယ်ဘောလုံးသမားလေးမိုက်တီတေဆုံးခဲ့တာနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်တွင်းဆက်အတွင်းမှာအသက်ပေါင်းများစွာဆုံးရှုံးနေရတာတွေဟာကျွန်တော်တို့ရဲ့အနာဂတ်တွေလူငယ်တွေအတိတ်ပဲမဲ့ဆုံးရှုံးနေရတာဖြစ်တဲ့အတွက်ဝန်ထမ်းကြောင့်ပြောကြားထားပြီးတော့တကမ္ဘာလုံးကိုလည်းသူနဲ့သူဝတ်ပြုစုတောင်းကြဖို့ကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ။တင်နစ်သတင်းလေးဘက်မှာတော့ပြင်သစ် Open Tennis ပြိုင်ပွဲဘက်မှာဆွစ်ဇာလန်နိုင်ငံက Roger Federer ဟာပြိုင်ပွဲကနေနှုတ်ထွက်လိုက်ပါတယ်။တတိယအဆင့်မှာ Dominic Kafer ကိုနိုင်ပြီးတော့သတ္တုထအဆင့်ကိုတက်ပြီးတဲ့နောက်ပြိုင်ပွဲကနေထွက်လိုက်တာပါ။ Federer ကတော့ Dunipas လုံးကိုခွဲစိတ်ပြီးပြန်ပြီးနလန်ထူဖို့လုပ်နေတဲ့အချိန်မှာသူ့အနေနဲ့ခန္ဓာကိုယ်ကလက်ခံနိုင်တာထက်ပိုပြီးတော့မလုပ်သင့်တာကြောင့်သူ့ရဲ့အသင်းနဲ့တေးချာတိုင်ပင်ဆွေးနွေးပြီးတော့ထွက်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အမျိုးသမီးဘက်မှာတော့အမေရိကန်က Serena Williams ဟာသရုပ်ထအစ်စ်မှာပဲ Kazakhstan က Alina Rybakina ကို 6-3-6-5 နဲ့နှစ်ပွဲပြည့်ရှုံးနိုင်ပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပါတယ်။ဒါကြောင့်အသက်39နှစ်ရှိဖြစ်တဲ့ Serena အနေနဲ့တချိန်ကဒီ Margaret Court Grand Slam 24ကြိမ်ဘိုးဆွဲထားတဲ့စံချိန်ကိုလိုက်မီနိုင်ပါအောင်လားဆိုတာကတော့အခုချိန်မှမေးခွန်းထုတ်စရာဖြစ်လာနေပါတယ်ခင်ဗျာ။တိုကျိုအိုလံပစ်ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုတရားရဂိုင်တို့အပြည့်အဝလှုပ်ဆောင်သွားမယ်လို့ပြောလိုက်တဲ့အချိန်ထဲမှာပဲပြိုင်ပွဲကိုဖျက်သိမ်းနိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်း2020တိုကျိုအိုလံပစ်ကော်မတီဥက္ကဋ္ဌဆေကိုဟာရှိမိုတိုကဝန်ခံပြောဆိုလိုက်ပါတယ်။ဒါရိုက်ဆောင်ဂျပန်နိုင်ငံသားတော်မင်းများကပြိုင်ပွဲကိုစန့်ကျင်နေကြတာပါ။ဒါပေမဲ့လူမှုစတန်တစ်ခုမှာတော့ပြိုင်ပွဲကိုကျင်းပသွားမယ်လို့ဂျပန်နိုင်ငံသားထက်ဝက်ကျော်လောက်ကထင်တယ်ဆိုပြီးတော့ဖော်ပြနေပါတယ်။အချိန်တည်းမှာပဲပြိုင်ပွဲရဲ့အကြီးအကဲတာဝန်ရှိသူတယောက်ဟာဇွန်လ9ရက်နေ့ကပဲမြောက်ရထားရှိကိုခုံချပြီးတော့အဆုံးစီရင်သွားတယ်လို့တိုကျိုရဲတပ်ဖွဲ့ကကိုးကားပြီးတော့ဂျပန်ရုပ်သံသတင်းတစ်ခုမှကြေညာထားတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
အားကစားကဏ္ဍကိုကိုရနိုင်တင်ဆက်ခဲ့တာပါဒီကနေ့မနေ့အစီအစဉ်မှာစပိုင်းဆိုင်ရာချွေးရွေးမှုတချို့ရှိခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာဘော်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင်
။ Myanmar's military is a force of chaos, not stability. မြန်မာစစ်တပ်ဟာတည်ငြိမ်မှုကိုမပေးနိုင်ဘူး။ဖျော်ဖျဲဖြစ်စေတဲ့အင်အားစုသာဖြစ်တဲ့ဆွေကောင်းစင်နဲ့ Andrew Nationson ရေးသားဆောင်းပါးကို foreignpolicy.com ကဦးစားထုတ်ပြောပြလိုပါတယ်။အာနာသင်းဒီကျင်းပတဲ့တက်မတော်တွေအခမ်းအနားမှာဘူဂျိုမူရင်းမြောင်နိုင်ငံစစ်တပ်ဟာတန်ကြီးကိုမပြုတ်ခွဲအောင်ထိန်းသိမ်းထားနိုင်တဲ့တခုတည်းသောအင်အားစုဖြစ်တဲ့ဆရာကိုဘယ်သူမှမငင်းနိုင်ဘူးလို့ပြောခဲ့ပါတယ်။အဲဒီအချိန်ကစပြီးတော့နင်းညံသောဆန္ဒပြနေတဲ့လူတွေကိုအကြမ်းဖက်ထိန်းသိမ်းတတ်ဖြတ်လာခဲ့တာဆီရကျော်သွားခဲ့ပြီလို့ဆိုပါတယ်။အင်းဒီယားနိုင်ငံတွေကတော့နင်းညံသောအဖြေချဖို့ကြိုးပမ်းနေကြပြီမဲ့ဒီမိုကရေစီအင်အားစုတွေဘက်ကတော့စစ်တပ်နဲ့စစ်သားအဖြေချတာဟာစစ်ကောင်စီရဲ့အနာသိမ့်မှုကိုအစိမ့်မှပြရရောက်မယ်လို့ယူဆနေကြပါတယ်တဲ့။ဒေသရင်းစစ်တမ်းတွေအနေနဲ့မြန်မာနိုင်ငံမှာ power vacuum လို့ခေါ်တဲ့အင်အားအာဏာဟာွက်ဖြစ်မှာကိုစိုးရိမ်နေကြတယ်ဆိုတာနားလည်နိုင်ပြီမဲ့တက်မတော်ရဲ့လူရက်ကတော့တန်းကြီးမတိမငင်ဖြစ်အောင်လုပ်နေလိုပဲဖြစ်နေတယ်လို့လည်းဆိုထားပါတယ်အခုလိုအာဏာသိမ်းလိုက်တဲ့အတွက်အင်းသားလက်နက်ခိုင်ဖွဲ့နေတိုက်ပွဲတွေပြန်လဲဖြစ်လာစေတယ်လို့လည်းရည်သားထားပါတယ် In limbo migrant workers struggle with the Myanmar coup and COVID-19ဆရာနာသိမ်းပြီးတော့အနာကမေးမြားဖြစ်နေတဲ့ထိုင်းရောက်မြန်မာလူသားတို့ရဲ့ဘဝဆိုရယ်ကောင်းစေနဲ့ Royal Taiwan Souvenir ရဲ့ဆောင်းပါးကိုတော့ New Mandala မှာဖတ်ရပါတယ်မြန်မာဒီမိုကရေစီနောက်ပြန်လျှော့ကျသွားတဲ့အတွက်ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာလူသား၄သန်းကျော်အတွက်အနာကဟာမေးမြားဖြစ်သွားတယ်ချင်းချောက်ခံရတယ်လို့ဆိုထားပါတယ်ထိုင်းမြန်မာနှစ်နိုင်ငံလုံးရဲ့လူဝင်မှုဆိုင်ရာအားနည်းတဲ့မူဝါဒတွေကြောင့်ဖြီးသွားအထောက်အထားကုန်ဆုံးတော်မဲ့သူတို့ဟာအထောက်အထားမဲ့သူတွေဖြစ်သွားနိုင်ပါတယ်အခင်စီအစိုးရအဆက်ဆက်လက်ထက်တိုင်းပြည်ကထွက်ခွာသွားခဲ့ရတဲ့မြန်မာလူသားတွေဟာ2012တုန်းကအောင်ဆန်းစုကြည်ထိုင်းကိုရောက်လာပြီးနောက်သူတို့ကိုပြင်မထားဘူးလို့ပြောခဲ့တဲ့အတွက်အတက်ခဲ့ကြပါတယ်2015မှာတိုင်းပြည်ကိုပြန်ပြီး NLD အတွက်မဲထည့်ခဲ့ကြတယ်လို့လည်းဆိုထားပါတယ်အဲ2021အနာသိမ့်ပြီးတဲ့အချိန်အထိကတော့ရွေးကောက်ပွဲပြီးသွားရင်သူတို့ဟာအခုတက်လာမဲ့အစိုးရလက်ထက်မှာတိုင်းပြည်စီးပွားရေးကောက်လာပြီးကိုတိုင်းပြည်ကိုပြန်ပြီးအခြေချနိုင်မယ်သူတို့ကနိုင်ငံမှာခွဲခြားဆက်ဆံနေရတဲ့ဘဝကလွတ်ကင်းတော့မယ်လို့မျှော်လင့်ခဲ့ကြပါတယ်တဲ့။သို့တော်လည်းအခုအနာသိမ့်လိုက်ပြီးတဲ့အချိန်မှာတော့ကိုတိုင်းပြည်ကိုပြန်နိုင်ဖို့အနေနဲ့သာသာကိုတိုင်းပြည်နဲ့အဆက်အသွယ်လိုရတာတော့မှအနောက်ဆက်တွေကြုံလာရတဲ့အတွက်ပြည်တွင်းမှာဘာဖြစ်နေလဲဆိုတာတော့မှအမှန်တကယ်မသိနိုင်တော့ဘူးဖြစ်နေတယ်လို့ဆိုထားပါတယ်။စစ်ကောင်စီအနေနဲ့သူတို့လိုပြည်ပရောက်လူသားတွေရဲ့အရေးကိုလက်ကြည့်မဲ့အလားအလာမတွေ့ရသလို NUG အစိုးရဆိုတာကလည်းဘာမှလုံနိုင်စွမ်းစီမံမဟုတ်ဘူးလို့ယူဆနေကြပါတယ်။ကမ္ဘာကြီးအဖြစ်မြန်မာလူသား၅သိန်းဟာလာမယ့်ဇူလိုင်လကျရင်နိုင်ငံကူးလက်မှတ်သက်တမ်းကုန်စုံတော့မှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ခင်နောက်ဆုံးထုတ်လို့ပြောပြလို့ရတဲ့ဆောင်းပါးတစ်ပုဒ်ကတော့ China Boots Spot for Myanmar Army Countering US Sanction American ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုဆင့်ကျင်ပြီးတရုတ်ကမြန်မာစစ်တပ်ကိုတိုးမြှင့်ထောက်ခံခြင်းဆိုတဲ့ကြောင်းစဉ်နဲ့ Bloomberg News Online မှာရေးသားထားပါပဲဖြစ်ပါတယ်အမေရိကန်နဲ့သူတို့ရဲ့အနောက်မဟာမိတ်ဒီမိုကရေစီနိုင်ငံတွေကဘယ်လိုပဲဒဏ်ခတ်အရေးယူမှုတွေကိုအလီလီထပ်လုပ်နေပေမဲ့တရုတ်နိုင်ငံကတော့မြန်မာနိုင်ငံအပေါ်သဘောထားမပြောင်းလဲဘူးလို့ဆိုပါတယ်တရုတ်နိုင်ငံချွန်ချင်းအစည်းအဝေးမှာတရုတ်နိုင်ငံရဲ့ဝန်ကြီးနဲ့မြန်မာစစ်ကောင်စီခန့်နိုင်ငံရဲ့ဝန်ကြီးတို့တွေ့ဆုံပြီးနိုင်ငံစီမံကိန်းတွေကိုဆက်လက်လုပ်ဆောင်သွားဖို့သဘောတူခဲ့ကြတယ်လို့ MRDB သတင်းထုတ်ပြန်မှုကိုကိုကဖော်ပြထားပါတယ်မြန်မာနိုင်ငံအဖဲအချင်းစုစုလန်းကိုသူတိုက်လို့ရွေးချယ်နိုင်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကကြေညာပြောကြားခဲ့ပေမဲ့ NUG အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဇင်မာကတော့စစ်ကောင်စီဟာမြန်မာပြည်သူတွေမပြူဘူးဆိုတဲ့အကြောင်းတရုတ်နိုင်ငံသားရေးဖော်ပြထားပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေး။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေး။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါရဲ့နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ကြာတာပတင်းနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။အခုတော့သတင်းချင်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီရှင်။မြန်မာနိုင်ငံမှာအနည်းဆုံးသတင်းသမား62ဦးဖမ်းဆီးခံခဲ့ရပြီးအခုထိဆက်လက်ထိန်းသိမ်းခံရသူ56ဦးရှိသေးတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆီယာနာတိမ်ကြီးကလေးကသတင်းလွတ်လပ်ခွင့်ကိုစနစ်တကျတင်းကျပ်ကန့်သက်ထားတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတားမြစ်နေတာတွေဟာအလိုအမင်းကိုစိုးရိမ်စရာကောင်းတယ်လို့ကုလသမဂ္ဂကပြောပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့ကဆိုရင်သတင်းသမားတဦးကို1003နှစ်ချမှတ်လိုက်ခဲ့ပြီးဂျွန်လ12ရက်နေ့ကသတင်းသမား2ဦးကို1002နှစ်ချမှတ်ခဲ့တာပါရှင်။ဒါကတော့သတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ရဲမွန်နဲ့ကိုခင်မောင်စိုးမင်းတို့ပဲဖြစ်ပါရဲ့ရှင်။ကျမအင်ဂျင်နိုင်ပါ။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါရဲ့ရှင်။